Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မတ်လ15ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ line to meter 19.25.32 တို့ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်နေတွင်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပါဒီကနေ့ညနောက်ဆုံးရထူးခြားတဲ့ထိတ်တန့်ရောက်သတင်းတွေကတော့ရုရှားတိုက်လေယာဉ်နဲ့အမေရိကန်ဒရုန်းလေယာဉ်တိုက်မိကြပါတယ်ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်လာဖို့စစ်ကောင်စီကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိဆွေးနွေးနေကြပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းကိုဖမ်းဖို့သွားတဲ့ရဲတွေနဲ့အဲ့ဒီဝန်ကြီးချုပ်ဟောင်းကိုထောက်ခံသူတွေရုံရင်ဆန်ကပ်ဖြစ်ကြပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
ဟုတ်ကဲ့ပါကိုခင်မောင်ဆိုမင်ရေဒီအထူးအခြားဆုံးသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ပဲခူးတိုင်းပေါ့မြို့နယ်မှာလေကြောင်းပါဝင်တိုက်ပွဲပြင်းထန်ခဲ့တာမှာဒေသကာကွယ်ရေးတာဝန်ရှိသူက
ဒီအကောင်တွေကဟာမလားဟာကြီးကြတော့ဒီကောင်တွေကလေရင်စစ်ကိုလာလေရင်အားကြောင့်မကြောက်လေရရောက်လာတာပဲပြစ်သွားတယ်လေရင်ကနိုင်ပွဲဆိုကြမှာဒီကောင်တွေကတော့ဒီပဲ
နောက်တိုက်ပွဲပြင်းထန်နေတဲ့ကြားပြည်နယ်မှာလည်းဒီမော့ဆိုးမြို့နီးစစ်ဘေးရှောင်တွေပုံရလာနေပါတယ်နောက်စကိုင်းတိုင်းဘက်မှာတော့ကျွန်းလာမြို့ဝင်ထွက်ကိုထပ်ပိတ်ပြီးကျူစောထီတွေကစစ်တပ်တန်းတက်ခိုင်းနေပါတယ်အခုလိုစိတ်ဝင်စားစရာအကောင်းဆုံးသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာရဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကြံမာရေးနောက်အားကစားကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ကြောပြပေးပါမယ်
ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်ဝေဟင်ထဲမှာရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းလေယာဉ်အင်ကာနေကပြတ်ကျတဲ့အပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ရှုံးချလိုက်သလိုရုရှားဘက်ကလည်းဒါဟာအမေရိကန်ဘက်ကရန်စတဲ့လုပ်ရန်လို့တုံ့ပြန်ဆွတ်ဆွဲလိုက်ပါတယ
် This demonstrative of very unprofessional unsafe airmanship on the part of these pilots
ရုရှားလေယာဉ်မှုရဲ့လုပ်ရဟာကျွမ်းကျင်မှုမရှိတာကိုပြသရာရောက်ပြီးသူတို့အတွက်လည်းအန္တရာယ်များတယ်အန္တရာယ်များတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုင်ဒါကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ကာနေကရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး MQ-9 ဒရုန်းလေယာဉ်ပင်လယ်နဲ့ထက်ပြတ်ကျသွားပြီးအခုချိန်ထိဆယ်လို့မရရှိသေးတဲ့အကြောင်းသူကပြောပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကိုစင့်ခေါ်ကောက်ကွက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရနက်ပရိုက်ကပြောပါတယ်။ဒီလိုကောက်ကွက်အပြီးဒီဖြစ်ပျက်ဟာအမေရိကန်ဘက်ကကျူးကျော်ရန်စတာလို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးအနာလိုဒီအန်တိုနော့ကရုရှားအစိုးရပိုင်ရုံးမြင့်သံကြားကနေပြောဆိုပါတယ်။အင်ဂျီရောပြောခွင့်ရဂျွန်ဂါဘီကတော့ရုရှားရဲ့လုပ်ရဟာအမေရိကန်ဒရုန်းလေယာဉ်တွေနိုင်ငံတကာဝေဟင်ပိုင်နဲ့ထက်ပြန်တန်းခွင့်မရအောင်ရည်ဝဲတာလို့ရည်ဝဲထားတာဆိုရင်တော့အောင်မြင်မှာမဟုတ်တဲ့အကြောင်းလက်ခံမှာမဟုတ်တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကိုဖြေကြားလိုက်ပါတယ်
။ယူကရိန်းအနေနဲ့ရုရှားကိုဆက်ခုခံနိုင်ရေးကူညီပေးဖို့အမေရိကန်နဲ့နိုင်ငံ50ခန်းကကာကွယ်ရေးတာဝန်ရှိသူတွေဆွေးနွေးဖို့ရှိနေပါတယ်။ရုရှားချူကျော်မှုကိုခုခံနေတဲ့ယူကရိန်းအတွက်လိုအပ်ချက်တွေကိုနိုင်ငံပေါင်း50လောက်ကကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့အမေရိကန်ကာကွယ်ရေးဌာနထိပ်တန်းရာရှိသူတွေဒီနေ့ဆွေးနွေးရမှာယူကရိန်းစစ်တပ်အတွက်ကြီးစံခဲရန်လိုအပ်ချက်ကိုအဓိကဆွေးနွေးမဲ့အလားအလာရှိနေပါတယ်။ယူကရိန်းကာကွယ်ရေးဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ပြီးခဲ့တဲ့ဆွေးနွေးပွဲတွေကိုဂျာမနီနိုင်ငံရမ်စတိုင်းလေတပ်စခန်းမှာကျင်းပခဲ့တာဖြစ်ပြီးအခုတစ်ချိန်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်ကပင်တဂွန်စစ်ဌာနချုပ်ကနေအွန်လိုင်းကနေဆွေးနွေးဖို့စီစဉ်ခဲ့တာပါ။ဒီစစ်ပွဲစကတည်းကလက်နက်ခရမ်းပဲဖြစ်ဖြစ်လေကြောင်းရန်ကာကွယ်ရေးပဲဖြစ်ဖြစ်ယူကရိန်းတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ကြိုးပမ်းခဲ့တဲ့အတိုင်းဆက်လုပ်သွားမှာဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုင်ဒါကမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ရုရှားရဲ့ချူချော်စစ်တနစ်ကျော်ကြာလာချိန်မှာယူကရိန်းထွေမဟာမိတ်နိုင်ငံတွေမှာပါကြီးစံခဲယံပြက်လက်မှုကိုဖြည့်ဆည်းနိုင်ဖို့အချိန်မြင့်ကြိုးပမ်းမဲ့အကြောင်းအမေရိကန်ဥရောပ EU နဲ့မြောက်အတလန္တိတ်စာချုပ်အဖွဲ့ NATO တို့ကကတိပြုထားပါတယ်။လက်နက်ခဲယံလိုအပ်ချက်တွေရှိနေတာကိုယူကရိန်းစစ်ဘက်ကောင်ဆောင်တွေနဲ့ဆွေးနွေးရမှာလဲသမ္မတဗလန်ဒီမာဇယ်လန်စကီကပြောဆိုထားပါတယ်ခင်ဗျ။
တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုအတွင်းကြီးကားကားတွေနဲ့တခြားစစ်ဘက်ဆိုင်ရာအသုံးဆောင်တွေမြစ်ကိုဖျက်ကူးဖို့ဘော်ဒရာတွေတိစောက်တာကိုလေ့ကျင့်ကြတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဗိုလ်ရုံးနေကပြောပါတယ်။ဆိုလ်မြို့တော်ရဲ့မြောက်ဘက်မိုင်40အကွာရှိယွန်ချန်းယွန်ဒေသမှာနှစ်ဖက်စစ်သားပေါင်း400လောက်ပါဝင်ပြီးစစ်ဘက်ဆိုင်ရာအသုံးဆောင်ပစ္စည်း50အပါချီစစ်ရဟယင်နှစ်စီးတို့နဲ့ပူးတွဲလေ့ကျင့်ကြတာလို့ပြောပါတယ်။မကြာသေးခင်ကမစ်ဆိုင်းတုံးတွေစံချိန်တင်လောက်အောင်ပြစ်လုခဲ့တဲ့မြောက်ကိုရီးယားဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်နျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲတော်မှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲလိုအပ်ချက်အရာစီရေးလေ့ကျင့်ကြတာလို့မာမိတ်နှစ်နိုင်ငံစလုံးကပြောပါတယ်။ဒီလိုပူးတွဲစီရေးလေ့ကျင့်မှုဟာတောင်ကိုရီးယားနဲ့အမေရိကန်တို့ကရန်စတဲ့မူဝါဒကိုပြသရာရောက်ပြီးကျူးကျော်ဖို့အတွက်အစမ်းလေ့ကျင့်မှုအဖြစ်မြောက်ကိုရီးယားကရှုံးချထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းဒုံးစမ်းသပ်မှုနဲ့ပတ်သက်တဲ့တပ်ပုံတွေကိုဒီနေ့ပို့ထူးမှာပဲနိုင်ငံပိုင်သတင်းကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးစမ်းသပ်မှုကိုတော့မနေ့တုန်းကတောင်ကိုရီးယားကလည်းထောက်လန်းတရှိပြီးအတည်ပြုထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစစ်ဆင်ရေးလက်ချက်မှုတွေစတင်ခဲ့ပြီးနောက်တစ်ရက်မှာပဲအင်ကာနီကအင်အားပြတဲ့အနေနဲ့မြောက်ကိုရီးယားကတာတိုပြည့်မစ်ဆိုင်းဒုံးနှစ်ခုကိုစမ်းသပ်ပစ်ခတ်ခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလက်ချက်မှုတွေကိုကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်အဖြစ်မြောက်ကိုရီးယားကသဘောထားလေးရှိပြီးပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်လေးရှိပါတယ်။အမေရိကန်တပ်ဖွဲ့ဝင်28,000လောက်ရှိတဲ့တောင်ကိုရီးယားနိုင်ငံထိရောက်နိုင်တဲ့မစ်ဆိုင်းတို့ကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့လည်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အမေရိကန်စစ်တပ်ရဲ့ Indo-Pacific ဒေသကုကဲဌာနကတော့အင်ကာနီကမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးစမ်းသပ်မှုဟာမဟာမိတ်တွေကိုလက်တလောချင်းချောက်တဲ့အန္တရာယ်မရှိကြောင်းပြောထားပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်တင်းငါးလင်းငါတုံညာပိုင်းတိုမီတာ25ကီလိုဟတ်1183တုံညာပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OA American တန်ကဗိုလ်ရုနေညာပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်တက်နတ်မြို့ကိုအဖွဲ့ဝင်19ဦးပါတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတာလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာယုံတာဝန်ရှိသူတွေကသတင်းဌာနတွေကိုဒီကနေ့ပဲပြောပါတယ်ဒုက္ခသည်931ယောက်ကိုမြန်မာဘက်ကစီစစ်အတီးပြူပြီးတဲ့အကြောင်းနဲ့ကျန်ရှိတဲ့429ယောက်ကတော့နောက်ထပ်မွေးတဲ့ကလေးတွေပါဝင်နေတာကြောင့်ထပ်မံစီစစ်ဆဲဖြစ်တယ်လို့လဲဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးမိုဟာမက်မူဇန်ဝါရာမန်ကိုကိုကပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်ဒုက္ခသည်တွေနေရပြန်လက်ခံရေးနှစ်နဲ့ချီကြာရှည်ခဲ့ပြီးအကောင့်ထဲမပေါ်နိုင်ခဲ့တဲ့နောက်မှာနိုင်ငံအကြပြန်လည်လက်ခံဖို့စတင်ဆွေးနွေးတာဖြစ်ပါတယ်ရိုဟင်ဂျာရဲ့ဂျာဝင်ညီနိုင်ဆွေးနွေးပေးတဲ့တရုတ်နိုင်ငံကတန်အမတ်ကြီးယိုဝင်ကတော့ဒုက္ခသည်အတုတ်ကိုသိမ့်မကြခင်မြန်မာနိုင်ငံကိုပြန်ပို့မဲ့အကြောင်းမျှော်လင့်ထားပါတယ်ခင်ဗျာ
ပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရန်ခမ်ကိုဖမ်းဖို့သွားတဲ့ရဲတွေနဲ့သူ့ရဲ့ထောက်ခံသူတွေကြားအကြမ်းဖမ်းမှုကြီးဖြစ်ခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရန်ခမ်ကိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးမှာကြားနာဖို့ယုံချင်းပြက်ကွက်ပြီးတဲ့နောက်တနေ့မှာသူ့ကိုဖမ်းဖို့ရဲတွေကလာဟိုမြို့ကသူ့ဝင်ကိုတွားခဲ့တဲ့အချိန်သူ့ဝင်ရှေ့မှာပဲအခုလိုထောက်ခံသူတွေနဲ့ရုံရင်းဆက်ခတ်အကြီးအကျယ်ဖြစ်ခဲ့ရတာပါဝင်းကျော်ဟောင်းခန်ကိုထောက်ခံသူဇာဟစ်အာမက်က
စပ်ကလီယမ်မဲကလ်ရာတ်စေဒါခဒုံအင်ရှာအလာ2 दिन 4 दिन जितनी देर ခဒုံအောင်မဲခဒုံ
မင်းညကလေးကဒီနေရာကိုရောက်နေတာဖြစ်ပြီးလိုအပ်တဲ့အချိန်ထိဆက်ရှိနေမယ်လို့ပြောသွားခဲ့တာပါထောက်ခံသူတွေကရဲတွေကိုအုတ်ခဲခဲလုံးတွေနဲ့ပြစ်ပေါက်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြပါတယ်ဝန်ကြီးချုပ်ဟောင်းခန်းနေတဲ့လူကုန်ထံရပ်ကွက်မှာမနေ့ကအင်္ဂါနေ့ထိလမ်းတွေပိတ်ထားခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းခန်းကိုထောက်ခံသူအယောက်ရာနဲ့ချီမမျှော်လင့်ပဲထက်ရောက်လာတာကြောင့်ဒီအချိန်လေးကိုဖြေရှင်းဖို့ရဲဝန်တန်းတွေထတ်တိုးချလာဖို့ကိုလည်းအစိုးရကညွှန်ကြားထားပါတယ်ခင
်ဗျဟွန်ဒူရက်စ်နိုင်ငံသမ္မတဆီရိုမာရာကက်စထရိုကသူတို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးထူထောင်မယ်လို့ပြောပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးအတွက်ညှိနှိုင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်ဖို့နိုင်ငံခြားရေးဝန်ကြီးအက်ဒရာဒိုရိုင်နာကိုညွှန်ကြားထားကြောင်း Honduras သမ္မတကသူ့ရဲ့ Twitter Internet လူမှုကွန်ရက်မှာရေးသားထားပါတယ်။ကျင်းညာချက်ကြောင့်ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ရေးထားရှိတဲ့ Taiwan ကျွန်းနဲ့ Honduras နိုင်ငံတို့ရဲ့တရားဝင်ဆက်ဆံရေးအဆုံးသတ်သွားပါနိုင်ပါတယ်။ Honduras သမ္မတ Castro ဟာ2022ခုနှစ်ရွေးကောက်ပွဲမဲဆယ်စဉ်ကာလကကွန်မြူနီအုပ်ချုပ်တဲ့တရုတ်ပြည်မှကြီးနဲ့တန်တမာရေးစီးပွားရေးဆက်သွယ်ထူထောင်လှုပ်ဆောင်ဖို့ကြေပေးခဲ့ပါတယ်။ဒါပေမဲ့လည်းတကယ်တမ်းအာဏာရရှိတဲ့အခါမှာတော့အရင်အတိုင်းပဲထိုင်ဝမ်ကျွန်းနဲ့ဆက်ဆံရေးကိုဆက်လက်ထားရှိဖို့မျှော်မှန်းထားပါတယ်လို့ပြောပါတယ်။ထိုင်ဝမ်ကျွန်းနဲ့တရားဝင်တန်တမာဆက်ဆံရေးထားရှိတဲ့နိုင်ငံ14နိုင်ငံထဲမှာ Honduras နိုင်ငံလည်းပါဝင်ပါတယ်ခင်ဗျာ
။ American နိုင်ငံသားဝန်ကြီး Anthony Blinken ဟာအာဖရိကတိုက်နှစ်နိုင်ငံခီးစဉ်အဖြစ်အီသီရီယိုးပီးယားနိုင်ငံအက်ဒစ်ဘာဘာမြို့တော်မှာရှောင်နေပါပြီ။အကြမ်းဖက်တိုက်ခိုက်မှုတွေငတ်မမှုတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားနည်းချက်တွေကြောင့်ရသား9သိန်းလောက်သေဆုံးခဲ့ရပြီးထောင်ပေါင်းချီနေရဲ့ဆွန့်ခွာနေကြရတဲ့ပြည်တွင်းစစ်ကြောင့်အမေရိကန်နဲ့အီသီယိုးပီးယားနှစ်နိုင်ငံကြားဆက်ဆံရေးမှာအခုထွတ်တွေရှိနေတာပါ။အာဖရိကတိုက်နဲ့ဆက်ဆံရေးတုံ့ပြန်မှုရည်ရွယ်ချက်ခီးစဉ်တွေဝန်ကြီးဘလင်ကန်ဟာအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်နဲ့လည်းဒီနေ့တွေ့ဆုံပြီးဒီဂရီဒေတာတောင်းရှိသူတွေနဲ့လည်းတွေ့ပြလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အခုခီးစင်မှာနိုင်ငံမြောက်ပိုင်းဒီဂရီဒေတာကပဋိပက္ခတွေအဆုံးသတ်ဖို့ပြီးခဲ့တဲ့နိုဝင်ဘာလကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင့်ထဲဖော်နေတဲ့အကြီးကအာယုံဆိုင်မှာဖြစ်ပါတယ်။ဒီဂရီတပ်ဖွဲ့ကတော့ငြိမ်းချမ်းရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်တင်ကားတွေလက်နက်ကြီးတွေကိုစတင်လွှဲပြောင်းပေးနေပြီလို့ဇန်နဝါရီလထဲမှာပဲပြောဆိုထားပါတယ်။အီသီယိုးပီးယားခီးစင်ပြည်မနက်ဖြန်ချက်သားပရိမာတော့ဝန်ကြီးကနိုင်ငံနိုင်ငံကိုခီးစက်မှာဖြစ်ပါတယ်ခင်ဗျာ။ဖီယိုအမေရိကန်သံရဲ့ဗိုဒူညထေတဲ့ရောက်သတင်းတွေကိုကိုခင်မောင်စုံမင်းနဲ့ကျွန်တော်ပြပြခဲ့တာပါအခုလိုသတင်းလှတဲ့သတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်ပြပြပေးပါမယ်ပထမဆုံးကတော့မကွေးတိုင်းပေါ့မြို့နယ်မှာလေကြောင်းတက်ခတ်ပြီးတိုက်ပွဲပြင်းထန်ခဲ့တာပါမကွေးတိုင်းပေါ့မြို့နယ်မှာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလည်းရဟတ်ရင်တွေနဲ့ပစ်ခတ်တာတွေပြုလုပ်ရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်စကိုင်းတိုင်းခင်ဦးမြို့နယ်ပတ်မှာလည်းဒေသခံကာကွယ်ရေးအဖွဲ့တွေတပ်ဖြတ်ခံရတာရှိသလိုမြောင်မြို့နယ်ထဲမှာဆိုရင်လည်းအရက်သားတွေတပ်ဖြတ်ခံရတာတွေရှိနေပါတယ်။ဒီမကွေးနယ်စကိုင်းတိုင်းကအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းပေါင်မြို့နယ်တနက်ပင်စင်ကြီးရွာနာမှာဒီကနေ့မတ်လ15ရက်မနေ့ပိုင်းမှာစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ဒေသခံပူးပေါင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဟာအချိန်ကြာသလိုစစ်တပ်ဘက်ကလေယာဉ်တွေနဲ့လာရောက်ပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။တိုက်ပွဲချင်းင်းနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်ဒီလိုကစစ်ကြောင်းထိုးလာတာဒီလိုကစစ်ကြောင်းထိုးတာဒီဒေသခံကာကွယ်ရေးနဲ့ဖြစ်နေတာခုနလောက်မှဖြစ်တာခုနလောက်မှကကျွန်တော်တို့ဒီဒီစာစကိုင်းမှာလောင်းတော့မှတနပ်ပင်ဆိုတာရှိတယ်အဲ့ဒီအဲ့ဒါမှဖြစ်တာအဲ့ကောင်ဒီဘက်ကဟာမလောက်တော့ဟာချင်းကြတော့ဒီကောင်ကလင်းစစ်ကိုလာလင်းအဲ့ကောင်မရောလင်းရရောက်လာတာပဲပြစ်တော့တော့လင်းကနိုင်ဘွဲ့
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကတနက်ပင်စင်ကြီးရွာကနေတွေကိုမီးရှို့ဖျက်ဆီးရပြီးပြုလုပ်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။နှစ်ဖက်ထိခိုက်ကြဆုံးနိုင်တဲ့ပတ်သက်လို့အသေးစိတ်မသိရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။ဒါဟာမကွေးတိုင်းရဲ့အခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဆိုရင်လဲမတ်လ23ရက်ကနေမြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီတပ်ဟာတံမိုးကြီးရွာကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုတတ်ဖြတ်သွားတယ်လို့ခင်ဦးဒေသခံတဦးကအခုလိုပြောပါတယ်
။ခင်ဦးကနေခင်ဦးကနေပါရှူပြန်ရတာပေါ့ဒီကောင်ကအဲ့ဒါပြန်ရတော့နားမှာကျင်းမုံနဲ့မိတာအဲ့မှာတယောက်ကတော့တော့ဖမ်းပြီးပြစ်ပတ်ထားခဲ့တယောက်ကတော့တောင်းချက်သွားတာပေါ့
အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးတတ်ဖြတ်သွားတဲ့စစ်ကြောင်းဟာရွှေဘိုမြို့အနီးကအမှတ်၈စစ်လီကြီးအကြောင်းကိုဝင်ရောက်သွားတယ်လို့ဒေသခံတွေကပြောပါတယ်မြောင်မြို့နယ်ထဲမှာဆိုရင်လေမတ်လ14ရက်ကနေမီရှင်းလင်းလုပ်နေတဲ့စစ်တပ်ဟာဒေသခံအရက်သား2ဦးကိုတပ်ဖြတ်သွားပါတယ်။ဒေသခံအရက်သား2ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။ဒါတော့မှတော့ညညိုက်တက်ဆွဲရပြ။13ရက်နေ့ညတက်ဆွဲပြီးတော့14ရက်နေ့မှာကျွန်တော်တို့အဲပြည်သူတို့လက်ခံမှာပြစ်တော့ပါဗျ။ပြည်သူတို့တက်သွားပြီးတော့အဲဒါတော့ကနေမင်းနံပါတ်ကိုဖြတ်တက်တာကသူတို့။မင်းနံပါတ်နေမှာတက်အဲတော့ထဲမှာတွေ့တဲ့ပြည်သူတို့မင်းနံရွာသားတဦးတို့သူတို့ပြတ်တက်ပြီးတော့ခေါင်းတွေကိုနင်းချပြီးတော့အဲလူရရတယ်ဆိုတော့ပြတ်တော့ပါလေ
လက်ရှိမြောင်မြူးနေတဲ့မှာစစ်တပ်ရဲ့တပ်မ 69 89နဲ့33လက်ရောက်ခံတက်ရင်နေနေမီရှင်းလင်းလုံနေတာလူဒေသခံတွေကပြောပါတယ်။ဒါပြင် March လ12ရက်မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိသလိုလက်ရှိအချိန်မှာတော့စီးရင်တင်းမာနေပါတယ်ရှင
်။မကွေးနယ်စကိုင်းဘက်မှာတိုက်ပွဲတွေဖြင့်သေဆုံးမှုတွေရှိခဲ့တာကိုမမျှသိအောင်ပြောပြခဲ့တာပါ။အခုလဲတိုက်ပွဲတွေဖြစ်နေတဲ့ကရဘက်စစ်ဘေးရှောင်တွေပုံများလာတဲ့သတင်းမှာစီရီးတင်းမာနေတဲ့ကရပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆုမြို့နယ်အရှိတ်ဘက်ခြမ်းကရက်ဆက်တိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ရှောင်တွေကပြောပါတယ်။လွိုက်ကော်ဘက်တင်းရှောင်လာတဲ့ဒေသခံတချို့ကစစ်ကောင်စီကိမှာစစ်ဆေးဖန်ဆီးခံရတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လုံခြုံပစ်ခတ်တဲ့အပြင်မနေ့ကဒေါသမကြီးရွာအုတ်စုမှာလေရင်နဲ့ပါပုံကျဲတက်ခတ်ခဲ့တယ်လို့စစ်ဆောင်တွေကစက်ပြောပါတယ်။ဒီနေ့မနေ့ပိုင်းထိလည်းလက်လက်ကြီးပြက်ခတ်တဲ့တွေကြားနေရတယ်လို့သတင်းပို့ထားတာကိုအခြေခံပြီးကိုစော်ဝဲလိုင်ပြောပြပေးပါဦးခင်ဗျာ
။စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ KNY ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒီမော့ဆိုအရှိဘက်ချန်းစစ်ဆောင်တူဦးက VOA ကိုပြောပါတယ်။မနေ့ကဒေါသမကြီးကျေးရွာဘက်မှာလေရင်နဲ့ပုံကျဲခံရတယ်လို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းထိလက်နက်ကြီးပစ်ခတ်တာနေကြားနေရတယ်လို့အဲ့ဒီစစ်ဆောင်ကအခုလိုပြောပါတယ
်။တိုက်ပွဲဖြစ်တာအမေဘာဝါရဲ့ဆောက်ရတော့ရှိပြီးမနေ့ကလေရင်နဲ့လာကျဲတယ်လေဒေါသမကလေရင်နဲ့လာကျဲတော့စစ်ဆောင်ကဘယ်ကနေလို့မရတော့အဖက်မှာအခြေခံချမ်းမှာဒီကတည်းကအတန်ကြီးကြားနေရတရားပဲဒါပေမဲ့အဒီအထိချိမှမဖြစ်လာဆိုတော့ပတိသာဘောတယ်အတန်ကြီးတော့ကြားနေရတယ်တိုက်ပွဲဖြစ်တာလားဒါမှမဟုတ်သူတို့ကပဲနန်းထူးနေရလားဆိုတော့မတိသာဘောအလုံးကြီးအတန်ကြီးပဲကြားရတာ
ဒီမော့ဆိုနယ်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်ဒေါသမကြီးကျေးရွာအုပ်စုထိပိုကလို့ကျေးရွာအုပ်စုတွေကရွာပေါင်းဆယ်ရာတဲ့မင်းကတောင်းနဲ့ချီတဲ့ဒေသခံတွေပြေးလွှားနေကြရပြီးအများစုကဒီမော့ဆိုအနောက်ဖက်ချမ်းလွိုင်ကော်မြို့စတဲ့နိစ္စရာတွေကိုတိမ်းရှောင်လာကြတယ်လို့စစ်ဆောင်တွေကပြောပါတယ်လွိုင်ကော်မြို့နယ်ဘက်ကိုစစ်ဘေးရှောင်လာတဲ့ဒေသခံတွေသူတို့လာရလမ်းနေမှာစစ်ကောင်စီဂိတ်တွေနဲ့တိုးပြီးစစ်ဆေးခံရပြီးဖမ်းဆီးခံရသူတချို့လည်းရှိနေတယ်လို့နောက်ထပ်စစ်ဆောင်တဦးကပြောပါတယ်
ဒီနေ့လဲချောင်းပြီးမြေတုံးလူလက်ရှိသေးတယ်ပေါ့နော်တချို့ကလိုက်ကောမိုက်ကောလာတဲ့လူတော့ပုံပြရစစ်ဆေးခံရတာပေါ့တချို့စင်လဲဖမ်းခံရတယ်ဆိုတဲ့ဟာတွေလဲတချို့ကြားတယ်စစ်ဆောင်လာတဲ့ထဲမှာဖမ်းလာစစ်ဆေးခံရရင်နဲ့ဖမ်းခံရတဲ့တချို့လည်းရှိတယ်လို့လဲကြားတယ်သူတို့လိုက်ကောရလာတဲ့ဖွဲ့တွေကတော့အဲ့လိုအခက်ခဲပြီးတော့ရှိတာပေါ့နောက်တချို့ကတော့ဒီနောက်ဖက်ချမ်းမှာပဲစစ်ဆောင်တယ်ပြီးတဲ့ခါမှာလဲဘာမှမယူမီရဲ့လူတွေလည်းရှိတယ်သူပုလို့အားလာတော့သူတို့တက်ပုခက်ခဲတာတော့စားတော့ပေါ့ရွာမှာပဲစစ်မဆောင်ပဲနဲ့ဒီတိုင်းပဲငြိမ်နေတဲ့ရွာသားတချို့လည်းရှိနေတယ်ဆိုတော့သူတို့လည်းပြေးစရာလည်းမရှိဘူ
းတက်ပွဲကြောင့်ဒေသခံတွေမကြာခဏဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရပြီးယာယီတဲဆောက်ဖို့အမိုးအကာတွေလည်းအရန်လိုအပ်နေတယ်လို့စစ်ဆောင်တွေကပြောပါတယ်
အခက်အခဲကတော့မျိုးစုံတော့ဘာလို့ဆိုတနေရာကြီးတနေရာပြောင်းရွှေ့ရတာရေအဓိကအခက်အခဲတော့အမောကပဲဘာလို့ဆိုတော့တနေရာကြီးတနေရာသွားရတော့ကိုနေဖို့အတွက်ဆောက်တဲရတဲ့ခါကြီးတစ်ခါပြန်လုံနေရတာပေါ့နော
်တိုက်ပွဲဖြစ်တဲ့နေရာပိုကျဲပြန့်လာပြီးပြင်းထန်လာတဲ့တိုက်ပွဲကြောင့်ဒီမော့ဆိုတက9000လောက်ရောက်လာကြတာလို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအဖက်ဖက်ကစစ်ကြောင်းထိုးနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာတာလို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ်
။အများကြီးစစ်ကောင်စီကစစ်ကြောင်းထိုးလာလို့ဖြစ်ကြတော့တော့ဒီမော့ဆိုရဲ့နောက်ဖက်ကိုဒီကောဒီဂျာနီယာပိုက်တဲ့နေသားမျိုးပေါ်တော့ကျွန်တော်ဒီနေနဲ့ဒါဖြစ်တဲ့ဆိုလို့ရှိရင်တော့အခုကဒီတောင်နဲ့တင်းလိုဖက်နဲ့စီလောင်းကိုဆောင်းပြောင်းလိုဖက်နဲ့ဒီကစ်ကြောင်းထိုးလာတယ်။ဒီခုံရဲ့နောက်ပေါ်တော့ခေါင်းကြီးလိုဖက်နဲ့စီကြောင်းထိုးလာတယ်။ဒီတစ်ခုနောက်ဖက်ကမကြောင်းထိုးလာဘူးစီကြောင်းကကျွန်တော်တို့ဒီ DNA ဖြစ်မှုရှိတယ်ပေါ့နော်။နောက်ဒီ donate to your pen အကြောင်းဒီကျွန်တော်ပြောတဲ့ dosero chico clore pen နဲ့တောင်းပေါ့နော
်။ဒီမော့ဆိုမြို့အနေဝန်းကျင်မှာစစ်ကောင်စီရဲ့တမ66တမ89နေအရင်ကတည်းကလှုပ်ရှားနေတာပါ။အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတပ်ရင်းတပ်ခွဲတစ်စိမ့်နဲ့နံပါတ်တွေအတိအကျမပါတော့ဘဲနေကြာပန်းတစ်စိမ့်တွေတတ်ထားတာတွေ့ရတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကပြောပါတယ်ခင်ဗျာ
။ကရဘက်စစ်ရှောင်တွေများလာတာကိုကိုစော်ဝဲလိုင်ပြောပြခဲ့တာပါ။အခုတော့စကိုင်းတိုင်းဘက်ကျွန်းလာမြို့ဝင်းထွက်ကိုဒီနေ့ပဲတိစောထိနဲ့စစ်ကောင်စီတပ်တွေကထပ်ပိတ်လိုက်ကဒေသခံတွေကိုပြည်သူစစ်တင်တန်းအတင်းတက်ခိုင်းနေတယ်လို့ဒေသခံတွေပြောတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကျွန်းလမြို့ကိုမတ်လ၁ရက်နေ့ကနေစပြီးတော့ပြူစောထီတွေနဲ့စစ်ကောင်စီတပ်တွေကမြို့အဝင်ထွက်တွေကိုပိတ်ခဲ့တာဖြစ်ပါတယ်။ဆယ်ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးခဲ့ပေမဲ့ဒီကနေ့မတ်လ15ရက်နေ့မှာတော့ပြန်ပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကတရားဝင်စာထုတ်ပြီးတော့ပိတ်တာမျိုးမဟုတ်ပဲပြူစောထီတွေရဲ့သဘောထားနဲ့ပိတ်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ဆယ်ရက်နေ့ကနေ10ရက်နေ့ထိမိုက်ပိတ်တယ်လို့ပြောတယ်။အဲ့ဒါနဲ့10ရက်နေ့နောက်ပိုင်းကနေတော့မှ14ရက်နေ့ဒီဖွင့်နေပေါ့တခါဒီနေ့လည်းပြန်ပိတ်တယ်ပေါ့လေအဲအဲ့လိုကျွန်တော်တို့ကြားနေရတယ်မ ాయి ဟုတ်သူတို့ကတရားဝင်စာထုတ်ပြီးတော့မှပိတ်တာမျိုးလည်းမဟုတ်ဘူးပေါ့မ ాయి အဲ့တော့ကျတော့ဟိုသူတို့အဝင်ခံတဲ့နေ့ဆိုရင်ဖွင့်တာပဲသူတို့အဝင်မခံတဲ့နေ့ဆိုလို့ရှင်ပိတ်တာပဲအဲ့လိုဖြစ်နေတာပေါ့
မတ်လ14ရက်နေ့ကပြူစောတိအဖွဲ့တွေကဒေသခံပြည်သူတွေကိုအစည်းအဝေးခေါ်ပြီးတော့ရက်ရွာကိုကာကွယ်နိုင်မှုအတွက်ပြည်သူစစ်တင်နှန်းကိုတက်ကြဖို့ဖိအားပေးပြောဆိုခဲ့တယ်လို့ဒေသခံကြီးကပြောပါတယ်။ကျွန်းလာမြို့နဲ့တဆက်သေးဖြစ်တဲ့ရှမ်းစုနဲ့တက်ကုန်းရွာတွေကဒေသခံတွေကိုပြည်သူစစ်တင်နှန်းတက်ခိုင်းတာဖြစ်ပါတယ်။မြို့ပေါ်ရက်ွက်တွေကဒေသခံတွေကိုလည်းပြည်သူစစ်တင်နှန်းတက်ကြဖို့ပြောခဲ့တယ်လို့ဆိုပါတယ်။2022ခုနှစ်နိုဝင်ဘာလလောက်တုန်းကလည်းကျွန်းလာမြို့တွေကအေးမမြိုင်ရက်ွက်အပါအဝင်ရက်ွက်တချို့ကဒေသခံတွေကိုပြည်သူစစ်တင်နှန်းပေးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။အခုလိုမျိုးပြည်သူစစ်တင်နှန်းတွေကိုအတင်းကျပ်တိုက်ခိုင်းတာမျိုးတွေရှိတာကြောင့်ဒေသခံတွေကကျွန်းလာမျိုးတွေကနေထွက်ခွာသွားလို့ကြပေမဲ့ပြူစောထီတွေကမြို့အဝင်ထွက်တွေအားလုံးကိုပိတ်လိုက်ပြီးတော့မြို့တွေကနေထွက်ခွေမပေးဘူးလို့ကျွန်းလာမျိုးတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။မနေ့ကသူတို့အစည်းအဝေးခေါ်တယ်လို့ပြောတယ်အမကြီးခေါ်ပြီးတော့မှဒီဟိုဘောနော်ရှမ်းစုနဲ့တက်ကုန်းဆိုတဲ့ကျွန်းလာနာလီရဲ့ရွာကိုဟိုမတက်မနေရပေါ့လေတအိမ်တရပုံချံမျိုးနဲ့သူတို့မဲနိုင်တယ်မဲနိုင်ပြီးတော့မှကြတဲ့အိမ်ကြီးကတော့ပြေကြပေါ့ဟိုဘောနော်ပြည်တင်နှန်းတက်ရမယ်ပေါ့ဒီလိုလေးတွေဟိုကလောက်ထားတာလေးပြီးတော့ဟိုရှိကြတာအဓိကတော့ဆရာမကြီးသူတို့မျိုးလေးကလူတွေလည်းဟိုအဝေးကိုရှောင်ရင်နဲ့ရတယ်တော်တော်များများရှိတယ်ဆိုတာကျွန်တော်တို့သိရတယ်ပေါ့နော်နောက်ထပ်ဟိုအခုကျွန်တော်တို့လည်းအကူအညီတောင်းတာမျိုးလေးတွေလည်းရှိတယ်ပေါ့အဲခက်နေတာကဘာလဲဆိုတော့သူတို့မျိုးတွေကနေမျိုးပြင်ဖတ်ဖို့ကဟိုတော်တော်ခက်ခဲတဲ့အနေအထားမှာရှိတယ်တကယ်လို့မိသွားတယ်ဆိုရင်လည်းရိုက်ခံရတာလို့နှိပ်စက်ခံရတာလို့အဲအဲ့လိုမျိုးလေးတွေလည်းရှိတယ်လို့ကျွန်တော်တို့ဟိုတစ်ဆင့်ပြန်ကြားရတာပေါ့ဆရာမကြီ
းကျွန်းလာမျိုးကပြူစောထီအဖွဲ့တွေကမျိုးတွေကဒေသခံပြည်သူတွေကိုအတင်းအဓမ္မဖိအားပေးပြီးတော့ရက်ွက်ထဲမှာလုံခြုံရေးကင်းဆောင်ခိုင်းတာလို့လုပ်တယ်လို့ငွေကြေးတောင်းခံတာတွေလည်းလုပ်တယ်လို့ဒေသခံကြီးကပြောပါတယ်ဒီလိုလုပ်တာကတော့သူတို့အတွက်လူအင်အားစုပြီးသားဖြစ်တယ်လို့လူတို့ကိုအကာအကွယ်ယူတာမျိုးလည်းဖြစ်တယ်လို့ကျွန်းလာမျိုးတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီကရှုမြင်ပါတယ
်၁၂ရက်၁၃ရက်ဝန်းကျင်နောက်ကနေပြီးတော့မှသူတို့အစည်းအဝေးတွေစခေါ်ပြီးတော့မှဒီလုံခြုံရေးဆောင်ခိုင်းတာလို့အဲနောက်တစ်ခုကဟိုဂိတ်ဒီမှာအဆောင်ထားတာတို့အဲဒီလိုတွေလုပ်နေတာမျိုးတွေရှိတယ်အဓိကတော့ဟိုပေါ့အမကြီးဒီသူတို့ရေလုံလုံမှုအတွက်လို့ပဲကျွန်တော်တို့ကယူဆတာပေါ့ယူဆတယ်ဆိုတာကဟိုကျွန်တော်တို့ကြားရတဲ့လောက်တော့ဒီမြို့ကန်တွေကိုမဖြစ်မနေကင်းဆောင်ရမယ်ဂိတ်ဒီမှာဆောင်ပေးရမယ်ဒါမျိုးတွေလုပ်ပြီးတော့မှသူတို့ကတော့မြို့ထဲမှာပဲအေးအေးဆေးဆေးနေနေကြတယ်ဆိုတော့အတန်မျိုးတွေလည်းကျွန်တော်ကြားနေရတာပေါ့လေကျွန်တော်တုံးတက်တော့ဘာပဲဖြစ်တော့မြို့ဟိုသူတို့အတွက်လည်းလူအင်အားလည်းဟိုစုပြီးသားဖြစ်တယ်နောက်တစ်ခုကသူတို့ရဲ့လုံလုံကြီးအတွက်လည်းပူစိတ်ချရတယ်ပေါ့နော်နောက်တစ်ခုကဒီဟိုလူတို့ကိုအကာအကွယ်ယူတဲ့သဘောလို့လည်းကျွန်တော်တို့အဲ့လိုလည်းကျွန်တော်တို့ယူဆတယ်ပေါ့နော
်မြမစစ်တပ်နဲ့ပြူစောတိအဖွဲ့တွေကအကြောင်းရင်းမသိရပဲကျွန်းလာမြို့အဝင်ထွက်တွေကိုပိတ်ထားတာလောက်ဝက်လောက်ရှိလာပြီဖြစ်ပါတယ်ဒါကြောင့်ကျွန်းလာမြို့ကိုအာကိုအာထပြုတ်ပြီးတော့ရောင်းဝယ်ဖောက်ကားလုပ်နေကြရတဲ့သူတွေမှာအခက်အခဲဖြစ်ကြရတယ်လို့ကုံစီစည်းစင်းမှုတွေပါရပ်တန့်ကုန်တယ်လို့ဒေသခံကြီးကပြောပါတယ်။ဒီလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျွန်းလာတနယ်လုံးကဒေသခံတွေအတွက်ကျန်းမာရေးအရေးပေါ်ကိစ္စတွေမှာဒုက္ခရောက်ကြရတယ်လို့စားရေးတောက်ရေးအတွက်လည်းခက်ခဲနေကြရတယ်လို့ပြောပါတယ်။ကျွန်းလာမြို့နယ်တွေကခြေရွာတွေကိုလည်းမြမစစ်တပ်ကနေနေရှင်းလင်းရေးစစ်ကြောင်းတွေဝင်တယ်လို့ကျေးရွာကနေအိမ်တွေကိုလည်းမီးရှို့တာတွေရှိတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိပါတယ်ရှင
်။စကိုင်းဘက်ကျွန်းလာမြို့ကိုပိတ်ပြီးပြည်သူစစ်တင်တန်းအတင်းတက်ခိုင်းနေတာကိုမဆုမပြေကြားခဲ့တာပါ။အခုတော့မြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ဝါဌာနချုပ်မှာတွေ့ဆုံနေတာပါ။မြောက်ပိုင်းလက်နက်ကိုင် FPNCC ခုနှစ်ဖွဲ့ဟာဒီနေ့ဝါဌာနချုပ်ပန်းဆက်မှာတွေ့ဆုံနေကြပါတယ်။သူတို့အားလုံးကဒီရက်ပိုင်းထဲမှာပဲတရုတ်ထူးဆန်းတဲ့ကုမင်းမြို့မှာတွေ့ဆုံဖို့လည်းရှိပါတယ်။ တွေ့ဆုံပွဲရလဒ်ကိုလက်တလောပြောခွင့်မရှိကြောင်းလက်နက်ကင်စုဖွဲ့ဘက်ကတုံ့ပြန်ထားပေမဲ့ပြည်တွင်းပဋိပက္ခအပေါ်တရုတ်သဘောထားကိုမချခင်မြင်ရဖို့ရှိကြောင်းသုံးသက်သူတချို့ကခံမှန်းနေကြပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အစုအဖွဲ့ဟာဝါဌာနချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာဒီကနေ့မတ်လ15ရက်နေ့ကစပြီးတွေ့ဆုံနေကြပါတယ်မြောက်ပိုင်းလက်နက်ကိုင်တွေအကြားဆက်ဆံရေးပုံပြီးကောင်းမွန်ဖို့တွေ့ဆုံနေတာလို့ခန့်မှန်းချက်တွေရှိပေမဲ့လည်းဝါဆက်ဆံရေးရုံတာဝန်ခံဦးညီရန်ကတော့အစည်းအဝေးရဲ့အသေးစိတ်ကိုပြောဖို့ငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့ဒီတွေ့ဆုံပွဲကိုတော့သူကအတည်ပြုခဲ့ပြီးမကြခင်မှာလဲတရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းနဲ့မြောက်ပိုင်း9ဖွဲ့တွေ့ဆုံနိုင်ခြေရှိကြောင်းသူကပြောပါတယ်။ဒါပေမဲ့တွေ့ဆုံနိုင်မဲ့ရက်အတိအကျကိုတော့မပြောခဲ့ပါဘူး။
မှန်ပါတယ်เนาะကျွန်တော်တို့ဒီ FPNCC အနေနဲ့အတွေ့အဆုံဆွေးနွေးတယ်ဆိုတာကမှန်ပါတယ်เนาะအဲ့ဒါပဲကျွန်တော်ပြောလို့ရပါတယ်เนาะခါတိုင်းဆိုတော့တို့ထုတ်ပြန်ပါတယ်ပေါ့เนาะဒါမဲ့ဒီတစ်ခါတော့ဘာရောက်ဆိုတော့ကျွန်တော်လည်းမပြောတတ်သေးဘူးเนา
ะအဲ့ဒီနောက်ရပ်ပိုင်းထဲမှာပဲမြောက်ပိုင်းလက်နက်ကိုင်9ဖွဲ့နဲ့တရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းတို့ UNMP နဲ့ကုမင်းမြို့မှာတွေ့ဆုံလိမ့်မယ်ဆိုတာကြားသိထားကြောင်းသူကပြောပါတယ်ပြီးခဲ့တဲ့4လ2022ခုနှစ်ဒီဇင်ဘာလထဲမှာလည်းမြောက်ပိုင်းလက်နက်ကင်ခုနှစ်ဖွဲ့နဲ့မစ္စတာတိန့်ရှီကျွမ်းဟာပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့အစီအစဉ်တစ်ရက်အနေနဲ့ UNMP နဲ့စီမောင်ခရိုင်ထဲမှာတွေ့ဆုံခဲ့ကြောင်းရှမ်းသတင်းဌာနတချို့ကဖော်ပြပါဗျ။တွေ့ဆုံပွဲတိုင်းရဲ့ရလဒ်တွေကိုတော့နှစ်ဖက်စလုံးကနှုတ်ဆက်နေခဲ့တာပါ။အဲ့ဒီနောက်2023ခုနှစ်ဖေဖော်ဝါရီလ22ရက်ထဲမှာထပ်ပြီးတွေ့ဆုံခဲ့ပါဗျ။မစ္စတာတိန့်ရှီကျွမ်းဟာအခုမတ်လ6ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာစစ်တပ်အပါအဝင်နိုင်ငံမြောက်ပိုင်းကလက်နက်ကင်အဖွဲ့တွေနဲ့ခက်ဆိတ်ဆိတ်တွေ့လာတဲ့တရုတ်အစိုးရဟာတွေ့ဆုံဆွေးနွေးမှုတွေကနေမြန်မာနိုင်ငံရဲ့နိုင်ငံရေးအတွက်အဖြေတစ်ခုဆွဲထုတ်ခြင်းပုံရကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးဖိတ်တန်းကပြောပါတယ်။ကမ္ဘာနိုင်ငံတွေကြားတန်ကင်းတမန်ကင်းကြာဆုံးနေတဲ့စစ်ကောင်စီဘက်လိုက်ပြီးတရုတ်နိုင်ငံကတစ်ဖက်သက်ရည်တည်မလားမရည်တည်ဘူးလားဆိုတာအကျိုးစီးပွားအခြေခံပြီးစဉ်းစားမှုတွေရှိနေကြောင်းလည်းသူကပြောပါတယ
်။သူအကောင်းဆုံးပေါ့အဲဒီမြောက်ပိုင်းမှာအမေဖွဲ့ကြားနဲ့စစ်ကောင်စီဆွေရကြားမှာအကောင်းဆုံးအနေအထားတစ်ခုကိုဖန်တီးရှင်ပုံရပါတယ်။အဲသူနည်းတယ်ဟိုပြားလဲအဆွဲတာချင်းလဲလျှောက်တာမျိုးပေါ့အဲအဲ့လိုရှင်မျိုးကိုဖန်တီးရှင်တဲ့အတွက်အခုခက်စိတ်စိတ်မှာပေါ့နော်ဒီဘက်ကသဘောထားတွေမေးရဲဒီဘက်ကလည်းအဲဒီဒီကြေးရိတ်ခေါင်းပေါ့နော်ဒီမြန်မာကရဲ့ကြေးရိတ်ခေါင်းမှုဟိုဒါတရုတ်နိုင်ငံရဲ့အဲတရုတ်ဒီအစိုးရရဲ့ပေါ့နော်သဘောထားပြီးပုံမှန်မူတည်ပြီးတော့ဒီဘက်မှာလည်းခက်ဆစ်ဆစ်တွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပေါ့နော်သူတို့ရှင်းရှင်းလည်းဘယ်လိုရှေ့ဆက်ပြီးတော့ရည်တည်သွားကြမလဲအဲဒီရေးခဲမှာတရုတ်ပြည်ရဲ့သဘောထားနိုင်ငံတော်ဇာရဲ့သဘောထားမှာသူတို့ဘယ်လိုရည်တည်သွားမလဲဆိုတဲ့အကြောင်းလည်းရှိမှာပေါ့နော်သူတို့ကလည်းရုပ်ပြည်နဲ့ရုပ်ပြည်ကျိုးစီးပွားနဲ့မလို့တာမရှောင်တာပတ်သက်နေရတဲ့အခါမှာအဲ့လိုတွေပေါ့ခြေခံပြီးတော့သူတို့ကပို့ပြီးတော့ပေါ့နော်ဆွေးနွေးပွဲတွေကအဲ့ဒီလက်ပေါက်စိတ်ရတယ်အသေးစိတ်ချလာတယ်လို့ကျွန်တော်တုံ့တက်မိပါတ
ယ်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တချို့ဟာတရုတ်အကျိုးစီးပွားနဲ့မလွဲမရှောင်သာပတ်သက်နေရတာကြောင့်ဒါရီအပေါ်အခြေခံပြီးဆွေးနွေးပွဲတွေဟာလည်းခက်စိတ်စိတ်နဲ့အသေးစိတ်ဆန်လာကြောင်းနိုင်ငံရေးလေးလာသူတချို့ကမြင်ပါတယ်မကြခင်မှာလည်းတရုတ်ဘက်ကရည်တည်မှုတစ်ခုခုဒါမှမဟုတ်ကြီးညာချက်တစ်ခုခုကိုမြင်ရနိုင်ချေရှိကြောင်းလည်းအကဲဖြတ်ကြပါတယ်ဝမိုင်းလာ SSPP TNLA ကိုကန်AA KIA ပါဝင်တဲ့ FPNCC အစုအဖွဲ့တွေကတချို့ဟာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေသလို PDF အဖွဲ့တွေကိုလည်းထောက်ပံ့ကူညီပေးနေတာတွေရှိပါတယ်။ဒီရပိုင်းထဲမှာပဲကိုကန့်အဖွဲ့ MNDAA ဟာသူတို့ရဲ့တပ်မဟာ611ရဲ့တင်းနှန်းစင်ပွဲတစ်ခုမှာတပ်သား1200ကျော်ကိုလက်နက်တပ်ဆင်ပေးခဲ့ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်း MNDAA တီထောင်တဲ့34နှစ်မြောက်အတွက်တဝင်လာပေးပို့ခဲ့ပြီးပူပေါင်းတိုက်ပွဲဝင်သွားဖို့ဆန္ဒရှိကြောင်းရေးသားထားပါတယ်။တရုတ်မြန်မာဆက်ဆံရေးဟာပြီးခဲ့တဲ့အရသာအစိုးရအာဏာယူထားတဲ့ကာလမှာအတိုးတက်ဆုံးဖြစ်တယ်လို့နိုင်ငံရေးလေးလာသူတချို့ကပြောပါတယ်။တချို့ကတော့တရုတ်အစိုးရဟာအာဏာရအစိုးရတိုင်းနဲ့ဆက်ဆံခြင်းနဲ့ပုံစံရှိပြီးတော့တစ်ဖက်မှာလည်းအတိုက်ခံအဖွဲ့အစည်းတွေနဲ့မိစားတစ်ဖက်ရေမုတ်တစ်ဖက်ပုံစံကိုတောက်လျှောက်ကျဉ်သုံးလာကြောင်းပြောပါတယ်။ဒါပေမဲ့လက်ရှိမှာတော့သူ့ရဲ့ရေရှည်အကျိုးစီးပွားအတွက်တေချာတဲ့အခြေအနေကိုပဲတရုတ်အစိုးရကဖန်တီးရလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောနေကြပါတယ်ခင်ဗျာ
ညပိုင်းလက်နက်ကင်ခုနှစ်ဖွဲ့ဝါဌာနချုပ်မှတွေ့ပြီးတရုတ်တန်နဲ့ထပ်တွေ့ဖို့ရှိတာကိုကိုငင်းချန်ပြောပြခဲ့တာပါအခုလိုဘော်ရူးညာသတင်းပြဖို့ချက်တွေအပြီးမှာတော့မကြာခင်မှာပတ်စင်ကန္တာတွေလာဖို့ရှိပါသေးတယ်ခင
်ဗျ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတော့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
VOA American တဲ့ဗိုလ်ဒူးညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line 2925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းဆက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဗိုလ်ဒူးညအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဥကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရန်နိုင်ရဲ့အားကစားကန္တာဒီစီစဉ်တွေကိုဆက်ပြီးနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုပထမဆုံးတော့ဥကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်မှာယူကရိန်းစစ်ပွဲနဲ့မြန်မာပြည်နှိုင်းယှဉ်သုံးသပ်ထားပါတယ်။လူလူရွေးကောက်တင်မြှောက်တဲ့ဒီမိုကရေစီဆိုရကိုစစ်တပ်ကမြန်မာနိုင်ငံမှာဖြုတ်ချအာဏာသိမ်းလို့ဖြစ်လာခဲ့တဲ့အချက်တည်းပေါ်နိုင်ငံတကာဆိုင်ဝဲရဲ့အာရုံစူးစိုက်မှုသိမ့်မရှိလာဘူး။ယူကရိန်းကိုသာပုံမူဦးစားပေးနေကြတယ်လို့ယူဆသူတချို့ရှိနေပါတယ်။ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထနာဘလို့ခြားနာပါလဲဥကျော်စံသားကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဥကျော်စံသားရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘလောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံနေနောက်အမေရိကန်အပါဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီရကိုမတွေ့ရဘူး။အဲ့တော့ဒီနေရာမှာဒါဟာခွဲခြားဆက်ဆံတဲ့သဘောလို့ပြောနိုင်လားဆရာ
။ကျော်တော့ပြောကြမယ်မပြောတော့မှစဉ်းစားမိရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အစင်းလာတစ်ခုကိုပြောပြမယ်ရှင်အရင်ကဘင်္ဂလားဒေ့ရှ်လူလိုက်စုပဲဖြစ်တဲ့1990ဝန်းကျင်မှာအဲ့ခါအရှေ့ပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူတွေသန်းလဲပြီးတော့၃-၄သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကဘာပြောလဲဆိုရင်တကယ်လို့ဒီကသနာသာဥရောပမှာဆိုရင်တကဘာလုံးကအုံအုံကျဲကျဲနဲ့ဖြစ်နေမှာတဲ့အခုတို့အာရှတိုင်းမှာဖြစ်တာမို့လို့ဥရောပတိုင်းကလည်းဂရုမစိုက်ကြဘူးသူတို့ဒီသားဟာမဟုတ်လို့ဆိုတော့ပြောခဲ့မှုတာတခုရှိပါတယ်။ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောရတယ်လေဒီဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအနုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကဒုတိယကမ္ဘာစစ်အတွင်းမှာကျူးလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျာမနီနဲ့ဖက်ဆစ်ဂျပန်ကျူးလွန်တာဘသူကကျူးလွန်တာပုံများတယ်ဒီကျူလွန်မှုကပုံပြီးအပြစ်ကြီးတယ်လေအဲ့တော့နာဇီဂျမနီရဲ့ကျူလွန်မှုကပုံပြီးအပြစ်ကြီးတယ်ဆိုတော့အနုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျမနီကိုဘာကြောင့်မလုပ်ခဲ့ပဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညာပြီးအာရှသားမျိုးလိုတမင်ခွဲခြားလုပ်တယ်ဆိုပြီးအဲ့လိုကြံကြံဖန်ဖန်တွေးတာရေးတာတခုလည်းပဲကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုသိကြပါလေပဲမြန်မာနိုင်ငံကအာရှတိုင်းမှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲခြားဆက်ဆံတဲ့အရှာဒါမလို့သိဥစားမပေးတာများလားလို့တွေးရုပ်နဲ့တွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အဲ့လောက်ထိမစဉ်းစားလို့ပါဘူ
းအဲ့ခွဲခြားဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်မှာလဲ
ခွဲခြားဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တဲ့မဟာဗျူဟာရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းဟာဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တယ်။ဆိုဗီယက်ပြည်ထောင်စုပြုတ်ကျခဲ့ပြီးခေတ္တကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ဖို့တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းဒါကိုညှိနှိုင်းချဲ့ကြည့်စွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူး။သူ့ပန်းဝင်ချင်းမှာ NATO ရဲ့ကုစရီမရှိစီခြင်းဘူး။သူကသူနေရင်ဆိုတော့တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့အခါရုရှားအထူးစိုးရိမ်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံအဘိသူရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာကျွန်တော်တို့တုတ်တုတ်နိုင်ငံကိုကူညီရတာ charity သနာလို့အလှူပေးနေတယ်လို့မထင်နဲ့ ခင်ဗျားတို့နိုင်ငံရဲ့လူမျိုးရေးကိုကျောက်ကရှေ့တန်းကနေမိကကွယ်နေတာသူပြောပါတယ်ဒါဟာပူပြီးအရေးကြီးတဲ့အချက်ပါလေဒီပြင်ကိုဘာရောက်ဥစားပစ်စမ်းလဲဆိုတော့
တမိုင်းကြောင်းဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ယူဆနိုင်ကြလားဆရာ
မှန်ပါတယ်ဒါလည်းပဲဆိုတော့ free nation နဲ့ဆက်ဆက်နေတာပါပဲယူကရိန်းကအဓိကအဖြစ်ယူကရိန်းမှာရှိနေတဲ့ခရိုင်းမီးယားဒေသသိအရေးပါပါတယ်ခရိုင်းမီးယားကျွန်းဆွယ်ဟာရုရှားနိုင်ငံရဲ့တံပက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးအမဘော်ဒီပင်လယ်ဆိုရင်တစ်နှစ်ကိုစစ်လာလုံးလုံးရေခဲနေတယ်။ဘတ်သူရဲစစ်တင်ဘော်တွေ၊ကွန်ပိုင်စင်ဘော်တွေဘယ်လုံးမှသုံးမှုများတဲ့နိုင်ငံဖြစ်တယ်။ဘတ်သူတောင်ဘက်ကိုထွက်ချင်တယ်ဆိုရင်ခိုင်းမြားကိုခိုင်းမြားတဆင့်ပေါ့လေ Black Sea ကိုလာရတယ်။အဲဒီက Bosphorus ဓာတ်နဲ့ရေလက်ကြကိုဖြတ်မယ်။နောက်ပြီးတော့မြေတပ်ပင်လယ်တွေအဆင့်ထွက်ရတယ်။ဒါကြောင့်သမိုင်းမှာခိုင်းမြားတို့ဘာလို့ Warm Water Port, Warm Water Policy ရေနွေးစိတ်ကမ်းပေါ်ထဲအညာအဲဒီကရုရှားတွေသိအရေးကြီးပါတယ်ဆိုတော့အခုကမ္ဘောဒါးက2014မှာသင်ခဲ့တာလည်းပဲအဓိကဒဂိစားအတွက်ရုရှားကခိုင်းမြောက်ကိုရယူခဲ့တာဖြစ်ပါတယ်။သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကိုပိတ်ဆို့တော့မှာပဲဆိုတဲ့ဟာနဲ့သူကလက်ဦးမှုအောင်သင်ခဲ့တာဖြစ်ပါတယ်။ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ဖြတ်သောစစ်ပွဲတွေဒီမှာကရင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှားခိုင်းမြောက်ကျွန်းစုကိုရအောင်သင်ရပါတယ်။နိုင်ငံတဲ့လူကလည်းပဲခိုင်းမြောက်ကိုရအောင်သင်ရပါတယ်။ဒါဒါသိအရေးကြီးတဲ့ဒဂိစားဖြစ်ပါတယ်ခိုင်းမြောက်ဒဂိစား
နိုင်ငံအနေထားရာတိတာထင်ရှားရဲ့သဘာဝအရင်းအမြစ်တွေမရှိတာနောက်တစ်ခုကကြတော့မဟာဒီဝါမြောက်ဟိုအားနေတယ်ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနေတယ်လို့သူပြောဆိုနေရတယ်လည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံပါတယ်ဒါပေမဲ့သဘာဝသယံသတာအရင်းအမြစ်ကမြန်မာနိုင်ငံလည်းမနေပါဘူးအများကြီးပေါ်များပါတယ်ဒါပေမဲ့အဲ့မြန်မာနိုင်ငံရဲ့သယံသတာကအနောက်နိုင်ငံတွေအတွက်လောလောဆယ်ဒါတဲ့ immediate need မဟုတ်ဘူးခုတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲသီးနှံနေပေါ့သူတို့ကသိပ်ပြီးဆိုက်ပျိုးခင်းနေအောင်နေတဲ့ဥရောပကိုစာနာရေးခါတွေဖြန့်ဖြူးပေးတဲ့နိုင်ငံဖြစ်နေတယ်အဲဒါကြောင့် bread basket of Europe လို့တော့မှပြောကြတယ်မြန်မာလိုပြောရမယ်ဆိုရင်စပဂျီပေါ့လေဒါဆန်ကူတောင်ဆန်အိုးကြီးဆိုပြီးတော့တင်စားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းကကုန်မယ်ဘူးပဲအမှုခက်ခဲတွေပါလေကြုံတွေ့နေရတဲ့အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တရားဇာတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူပဲရေနံနေပါလေဆိုလည်းယူကရိန်းကိုဖျက်ပြီးတော့ပို့ရတယ်မလားအဲဆိုတော့ယူကရိန်းကအဓိကကြားတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထက်ဥရောပနဲ့ယူကရိန်းကိုဇက်ပေးဆိုတော့သိမဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးစဉ်းစားပါဘူ
းဒီလိုဆရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရက်ဒီမှာရောဟိုဘလို့အခမ်းကဏ္ဍကနေရှိပါတယ်ယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘလို့အနေထားမှာပြောနိုင်ပါကြလဲဆရာ
ဟုတ်ကဲ့ယူကရိန်းကိုပို့ပြီးထောက်ပံ့ပေးနေဆိုတာယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာရုရှားကဘုံကျဲပြီးတော့အပြင်းထန်အိုက်ခိုက်နေတာအဲ့ရန်ယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစာတင်ကြောင်းတွေအားစားလေအများပြတည်င်းနေတဲ့မှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းတဲ့ပူပြီးအကူအညီလိုအပ်ပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပွဲထဲမှာနေမရလို့အင်းကြီးချင်းနိုင်ငံတွေကိုကမ္ဘာအနှံပြထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အကူအညီပူလိုအပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအကူအညီပေးနေမှာတော့သူတို့တော်တော်များများပေးပါတယ်ဇူအက်စ်လောက်ကလည်းသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခသည်တွေစီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတော့တိတ်ကြံဖန်ကြိုးစားရတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူကတော့ humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့လမ်းဖွင့်ပြီးတော့ခါလာရောဆိုတာညီလာတွေတွေ့ရပါတယ်။ယူကရိန်းကတော့ပူပေးရမှာပေါ့လေလူသက်လူအပ်ပါတယ်အပြင်တွေ့
။အဲ့ဆရာဒီမှာမကြသေးခင်ကပဲသမရဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာ။ဒီထဲမှာအချက်၃ချက်ပါတယ်ပေါ့။ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်၊လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်။နောက်ပြီးတော့လူသက်လက်နဲ့မဟုတ်တဲ့ကိရိယာတွေကိုထောက်ပံ့ပေးမယ်ပေါ့ဒီပုံမှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင်းနိုင်ပါသလဲ
အတက်ဆရာကောင်းတဲ့အကူအညီဖြစ်ပါတယ်ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲတာဏမှုအထောက်ပံ့တွေသက်သာဝင်ရရှိရေးဘာညာဆွေးနွေးဟုတ်တယ်အဲ့ဒီမှာတော့ထိရောက်မှုရှိနိုင်တယ်ပေါ့လေတော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်သူကပို့ပေးနိုင်မှာဖြစ်တယ်။ damai brau ni tadi lujin le aku siana tain thare kisa chitak ko nangan ya phetuk jin ne ai kisa lu myauk jin ne a thi kunyi lujin ne so yin do ai twet daw ma lu ngat daw yi atai kan ni ba ga tchu ku kan twan nai in ya su ya le yin pye myauk de lu a de ba nya tchu ka le pyo ja de paw le yin pye a myauk ya ong do ai nga pwe pi pyat de a thi le nai in ya ma hu ba pwe pi pyat de a thi le nai in ya so ra ha ho ba ka le ba ra sha ပြင်းထန်တော့ကနေပံပူးပေးနေမှာဖြစ်တော့အဲ့ဒီဟာနဲ့စင်နိုင်တဲ့အင်အားကိုပေးရမှာဖြစ်တယ်နောက်ပြီးတော့တကယ်ခိုင်မှာဖွဲ့စည်းလေ့ကျင့်ထားတဲ့စစ်တပ်လိုအပ်တဲ့အဲ့လိုနဲ့စင်နိုင်မှာဖြစ်မှာဆိုစီးအားဖြင့်အနိုင်တိုက်ဖို့အတွက်လုံလောက်သောအကူအညီပေးပါဆိုရင်ကတော့နောက်နိုင်ငံတွေကလည်းပေးနိုင်လိမ့်မယ်မဟုတ်ပါဘူးသူတို့ပေးလိုက်ရင်တော့သူတို့ရဲ့စစ်မျက်နှာအစ်စ်ကိုဒီဘက်မှ
ော့အပြစ်တင်နေမယ်တရုတ်နိုင်ငံကတော့ဒီပုံမှာပြင်းပြင်းထန်ထန်ဝေဖန်တာကိုမတွေ့ရပါဘူးဆရာနောက်တစ်ဖက်မှာကြတော့မြန်မာနိုင်ငံရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေပါတယ်အခုလာမယ့်တစ်ပတ်မှာတရုတ်သမ္မတရှီဂျင်ပင်ကရုရှားသမ္မတပူတင်နဲ့တွေ့မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဒီပုံမှာဒီမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တစုံတရာရိုက်ခတ်မှုရှိနိုင်ပါဆရာ
တရုတ်သမ္မတရဲ့ရုရှားကိုသွားတဲ့ခရီးစဉ်မှာသူတို့ရဲ့အဂျင်ဒါတွေဘာလို့ဆွေးနွေးရမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းမတွေ့ရပါဘူးကျွန်တော်အထင်ကိုပြောရင်တော့ယူကရိန်းစစ်ကအဓိကကြပါလိမ့်မယ်ယူကရိန်းနဲ့ရုရှားနဲ့ပြည်နယ်စစ်မြန်ရေးကိုတရုတ်ကညှိနှိုင်းဖို့ဆိုပြီးပြောထားတာရှိပါတယ်ဒီကိစ္စတွေမကဘူးတရုတ်ရဲ့ညှိနှိုင်းစစ်ဆေးမှုကဆိုတလောတော့အောင်မှုတွေရရှိရတာတွေ့ရပါတယ်ဥပမာဖြင့်ဒီပေါင်းများစွာပဋိပက္ခဖြစ်နေဆောက်ဒီအရေဗျနဲ့အီရန်ဆိုလို့ရှိရင်ဘယ်လို့မှစဉ်းမြနိုင်ကြအကြောင်းရှိဘူးတရုတ်ကဝင်ရောက်စစ်ဆေးပြည်တယ်ပြီးကြတဲ့ပါကသူတို့ဟာအောင်မှုရတယ်ဒီကိစ္စကိုအမေရိကန်တောင်မှပဲအစိုးရစစ်ဆေးစစ်ဆေးအောင်မှုရတယ်ပြည်လည်မှုရတယ်ဆိုရင်သူတို့ကြိုးစားရမှာပဲလို့အမေရိကန်ကိုယ်တိုင်ကအဲ့လိုထုတ်ပေါ်ပြောကြခဲ့ရပါတယ်ဆိုတော့တရုတ်ဟာရုရှားနဲ့ယူကရိန်းကိုလည်းပဲအဲ့လိုပဲစစ်ဆေးဖို့တရှိန်းနဲ့မှပြောထားတာပါအဲ့ဒါကတော့အမေရိကန်ဘက်ကသိလက်မခံနိုင်ဘူးဘာညာပေါ့လေအတင်းပြောနေကြတာရှိရဲ့သို့တော်လည်းပဲတရုတ်ဟာတကယ်သဘောရမှန်နေသလားပြန်လဲစစ်မြေကြီးကိုလူကျင်လို့ကျွန်တော်ကတော့ထင်တယ်ဆိုတော့တကယ်လို့ဒီရုရှားသမ္မတနဲ့တရုတ်သမ္မတတွေ့ရခါမှာမြန်မာအကြောင်းအရာကိုထည့်ပြီးဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံမှာလည်းပြည်လည်မှုရရှိရေးအတွက်ဘယ်လိုလုပ်မလဲဆိုတာကိုပြောလို့မလို့ထင်ပါတယ်မြန်မာနိုင်ငံမှာတရုတ်ကစစ်ဖြစ်ဖို့မလိုချင်ဘူးမြန်မာနိုင်ငံကပြည်လည်ဖို့ဘယ်အစွတ်တက်တဲ့ညဉ့်ညံ့နေဖို့လိုချင်တယ်ဆိုတာအဲ့ဒါမှသူကစီပွားရေးလုပ်လို့ရမှာကိုသူဂျိုစီဘောအကောင့်ထဲပေါ်နေမှာဖြစ်တယ်ဆိုတော့တို့ကစစ်တိုက်ကျင်းတဲ့နိုင်ငံလို့ကျွန်တော်မြင်ဆဘူးစီးပွားရေးလုပ်ကျင်းတဲ့နိုင်ငံသာဖြစ်တယ်တို့ဒီကိစ္စမှာလည်းသူကအချမ်းတွေ့ရင်စစ်မြေရေးတဲ့ဘယ်လိုလုပ်ကြမလဲလို့သာတော့ကောင်းပြောနိုင်တယ်လို့ထင်ပါတယ်ဗျာရှင
်ဒီတော့ဆရာမြန်မာနိုင်ငံပေါ်နိုင်ငံတကာနေပြီးတော့ပို့ပြီးတော့အာယုံဆိုင်လာနိုင်တဲ့အကြောင်းကိုရှိနိုင်ပါဆရာ
တချို့ကတော့ Ukraine စစ်ပွဲရောင်းသိမ်းမဆိုင်နိုင်ဘူးလို့ပြောနေကြတယ်ဒါပေမဲ့ကျွန်တော်ဆိုတော့ဆွေးနွေးကြရတဲ့အတိုင်းဆိုမဟုတ်ပါဘူး Ukraine စစ်ပွဲဖြစ်လာတာတစ်နှစ်ပဲရှိသေးတယ်မြန်မာနိုင်ငံမှာအာဏာသိမ်းကနှစ်နှစ်ဖြစ်ပြီဆိုတော့တကယ်လို့သူတို့ကထိထိရောက်အကူအညီချင်းတပါဆိုရင် Ukraine စစ်ပွဲမဖြစ်ခင်တစ်နှစ်လုံးလိုက်လိုအပ်ဖြစ်နေကြတာသိမှထိထိရောက်သူတို့မကန်ကြတာဘူးသူကအာဆီယံဝက်တွန်းနေကြတယ်အာဆီယံမင်းလို့ပါမင်းတော့မှငါလိုက်မယ်ဆိုတော့ပြောနေကြတယ်ဆိုတော့နောက်နိုင်ငံတွေဟာသိမြန်မာနိုင်ငံကိုတိတ်တက်ကြွကြွတော့သူတို့ကူညီမယ်ဆိုတော့လည်းပဲပွဲပြအောင်လို့ဖို့ထီရောသူကမကြည့်ရဘူးယူကရိန်းမှာတော့ပွဲပြအောင်သူတို့လုပ်မယ်ဆိုတော့သူတို့ဝါယူထားတယ်အာဆီယံကဥဆောင်ပြောလို့ဖို့အတွက်အာဆီယံဘက်ကသူတို့တိုက်တွန်းပေးနေတာရှိပါတယ်ဆိုတော့အနောက်နိုင်ငံတွေပို့ပြီးစိတ်ဝင်စားလာအောင်ဆိုလို့တော့တမင်လုပ်ပြလို့လည်းရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးသူတို့ကသူတို့နိုင်ငံရဲ့အမျိုးသားအထူးစီးပွားနဲ့ပဲဆိုတော့ပြောခဲ့သလိုပဲနိုင်ငံစဉ်းစားရမှာဖြစ်ပါတယ်များစွာ
ဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
တော်ပါတယ်ခင
်ဗျာပါကြောင့်ယူကရိန်းရေးမြန်မာထက်ကဘာကပို့ဦးစားပေးရတာကိုဥကျော်စံတားရဲ့ editor နဲ့ဆွေးနွေးကမှမမျှသစင်အောင်နဲ့အတူပြပြခဲ့တာပါအခုတော့အပတ်စဉ်လူတွေနဲ့ကြံပါရေးကဏ္ဍပါ Down syndrome ခေါ်မျိုးဗီဇချွေရဲမှုကိုပြပြထားပါတယ်ခလီမွေးလာရင်တချို့ down syndrome လို့ခေါ်တဲ့မျိုးဗီဇချွေးမှုဖြစ်ပြီးညရင်မဖြစ်ပဲမွေးလာတတ်ကြပါတယ်အခုလိုမွေးဖွားနိုင်ခြင်းနဲ့အောင်ဘာကိုသတိပြုသင့်တာကိုဒေါက်တာသက်စော်ကမင်းမြန်ပြောပြထားပါတယ်ခင်ဗျာ
ဒေါက် င်းစင်ဒရုံးလို့ခေါ်တဲ့ညာရင်မပြည့်မီတဲ့ရင်ထိတ်ငယ်လေးတွေဟာစိတ်ပိုင်းဆိုင်ရာမှာခြွင်းချက်တွေရှိနိုင်တဲ့အပြင်ရုပ်ပိုင်းဆိုင်ရာအနေနဲ့လည်းခန္ဓာကိုယ်မှာခြွင်းချက်တွေရှိနိုင်တာကိုတွေ့ရပါတယ်။တောင်းစင်ဒရုံးရင်ထိတ်ငယ်လေးတွေမှာတွေ့ရလေးရှိတဲ့ခြွင်းချက်တွေအကြောင်းကိုအထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဆော့ဟိန်နုကအခုလေ့ရှင်းပြပါတယ်
။ကျွန်တော်ဟိုစီးပညာအခေါ်ကကစင်ဒရုံးဆိုရင်ယောဂတစ်ခုတည်းမဟုတ်ဘူးနော်။စင်ဒရုံးဆိုယောဂတွေပေါင်းစုနေဖြစ်တဲ့အတွက်သူ့မှာဒီလိုညံရင်ညံသွေးနေတဲ့ခန္ဓာကိုယ်မဖွင့်ပြတာအပြင်အတွင်းကလေးစားတွေမှာလည်းပြဿနာကြီးရှိရပါတော့အဲ့တော့ပူးတွဲတွေးရတဲ့ယောဂါတွေကတော်တော်ကိုများပါတယ်ဒေါင်းစင်ဒရုံးကလေးတွေနှလုံးယောဂါဖြစ်နိုင်ခြေလည်းရှိတယ်နှလုံးယောဂါတွေပါလာတယ်အဆုတ်ယောဂါတွေပြီးတော့အစာရင်နဲ့ဦးလန်းကြောင်းနဲ့ပတ်သက်တဲ့ယောဂါတွေလည်းရှိတယ်ပြီးရင်သူတို့ရဲ့အမြင်အာရုံကလည်းသူများထက်အားနည်းတယ်အာရုံကြောပိုင်းဆိုင်ရာမှာလည်းသူတို့အာရုံကြောအားနည်းတဲ့ယောဂါတွေရှိတယ်ပြီးတော့သူတို့ရဲ့ခန္ဓာကိုယ်ခုခံအားစနစ်တွေလည်းမကောင်းဘူးအဲ့တော့ခန္ဓာကြီးတွေခုခံအားတွေနည်းတယ်ပြီးတော့သူတို့လက်တွေအကျောစစ်တွေကလည်းပုံမှန်လူတွေလိုမျိုးကြမ်းကြမ်းခံခံတန်တန်မမှမရှိဘူးပေါ့နော်အဲ့တော့အကျောစစ်မခံတာတွေအားနည်းတာတွေရှိတယ်ပြီးလို့ရှိရင်သူတို့ဒီသူများထက်ပိုပြီးအတက်ယောဂါပေါ့နော်အင်္ဂလိပ်လိုကျွန်တော် epilepsy လို့ခေါ်တဲ့အတက်ယောဂါတွေလည်းပိုပြီးတော့ဖြစ်တာတွေ့ရတယ်နောက်ပြီးရင်သူတို့အယူလေးလည်းတိတ်မတန်ပါတဲ့အတွက်က6လောက်ကလေးတွေခွင်တယ်ဆိုတော့အယူပိုင်းဆိုင်ရာမှာလည်းသူတို့ပြဿနာရှိတယ်ပြီးရင်သူတို့ဒီသွားပေါက်တာလည်းနောက်ကျတယ်ပေါ့နော်သူတို့ dentition လို့ခေါ်တဲ့သွားပေါက်တာလည်းနောက်ကျတဲ့အတွက်သူသွားလေးလည်းဆုံးว่าเต็มไม่เหลืออยู่เนี่ยแต่อัตตี้อ่ะที่ตัวไม่ปอกได้อ่ะမျိုးဖြစ်နိုင်တယ်နောက်ဆုံးတော့ကျွန်တော်တို့သူတို့လေပင်မှာရှိတယ်ไทรอยด์ဟော်မုန်းပေါ့เนาะไทรอยด์ဆိုရင်လေပင်အခြေခံနေไทรอยด์ဟော်မုန်းထွက်တာလေသူများတဲ့ယော့နေတဲ့အတွက်သူတို့ဒီဟိုအားနေတယ်နေမကောင်းနေထိုင်မကောင်းဖြစ်တယ်အဲ့ဒါကြီးကခဏခဏဖြစ်မှာဖြစ်ပါတယ
်ယနေ့ကလေးတွေမှာ down syndrome ယောဂအပါအဝင်မျိုးပိစာဆိုင်ရာယောဂတွေရှိမရှိဆိုတာကိုကိုဝင်ဆောင်ချိန်မှာခဲကစစ်ဆေးကြည့်လို့ရတဲ့နီးလန်းတွေရှိနေတာပါမျိုးပိစာဆိုင်ရာယောဂတွေရှိမရှိစစ်ဆေးကြည့်တဲ့နီးလန်းတွေအကြောင်းကိုဒေါက်တာဆော်ရိန်နုကအခုလိုရှင်းပြပါတယ
်ခုဘက်ခင်မှာတော့တိတ်ပန်နီးပညာတို့တက်လာတဲ့အလျောက်ကတော့ကျွန်တော်တို့ဓာရီကကြိုတင်သိနိုင်တဲ့အခြေအနေကိုရောက်သွားပြီကျွန်တော်တို့ကြိုတင်သိနိုင်ပြီပေါ့နော်အဲ့တော့ကြိုတင်သိနိုင်ပြီဆိုတဲ့အချိန်မှာတော့မနီးပညာထပ်ပြီးတို့တက်သွားပြီအရင်တော့ကကြတော့ကျွန်တော်တို့ကကြိုတင်သိခြင်းကိုဝင်ဆောင်မိခင်ရဲ့မျိုးပွားအင်္ဂါပေါ့နော်ဒီကနေတော့ကျွန်တော်တို့တအိမ်ကနေပြီးတော့ပပက်လင်မှာအဲခလေးကိုဝင်ဆောင်နေရှိတဲ့ကျွန်တော်ရေမွားရေကိုကျွန်တော်တို့ဖောက်ကြည့်ရတယ်ဖောက်ကြည့်ပြီးရတဲ့ရေမွားရေလေးတို့ဆန်သက်စစ်ဆေးပြီးတော့ဒီခလေးရဲ့ DNA ပေါ့နော်မျိုးရိုးဗီဇာကိုလေ့လာပြီးတော့ဒီခလေးဒီသူ့ရဲ့ခရိုမိုဆုံးတွေကောင်းရဲ့လားဆိုတော့ down syndrome အပြင်တခြားသူ့နဲ့တခြားဆိုင်တဲ့မျိုးဗီဇာယောဂါတွေလို့ကျွန်တော်ကတခါတည်းရှာတယ်ဟိုတစ်ချက်ကုတ်နှစ်ချက်ပြတ်ပုံစံမျိုးပေါ့နော်တစ်ခုတည်းတော့တည်တံ့ရွေးမရှာအောင်တခြားမျိုးဗီဇာဆိုင်ရာယောဂါတွေတခြားအများကြီးရှိသေးတယ်ပေါ့နော်အဲ့ဒါတွေပါရှိလာဆိုပြီးတော့ရှာကြတယ်ဟိုအောင်မြင်နေပေါ့ရှာဖွေရလဲအဲ့တော့တခုပဲဆိုတာအဲ့လိုမျိုးလေးဟိုဒီရေမွားရေဖောက်လိုက်တဲ့အခါမှာမတော်တဆအခက်မသိရင်ကိုယ်ဝင်ပြက်ကြနိုင်တဲ့အလားအလာမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်တဲ့အတွက်အခုနောက်ပိုင်းတော့ဒီထက်ပိုပြီးခင်မိသွားပြီပေါ့နော်အခုနောက်ပိုင်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းလုပ်လို့ရပြီပေါ့အဲ့ဒါတော့မိခင်ရဲ့သွေးတွေပဲသူတို့ဖောက်တော့တယ်မိခင်ရဲ့သွေးထဲမှာသူတို့ခလေးငယ်ရေပေါ့နော်ဒီခန္ဓာကိုယ်ဇီဝကံမဖြစ်စင်ရနေပြီးတော့ကျွေထွက်လာတဲ့လို DNA အပိုင်းအစလေးကိုသူတို့ရအောင်ရှာတယ်နီးပညာနဲ့ရအောင်ရှာပြီးတော့မိခင်ရဲ့လက်ကနေပဲသွေးဖောက်ယူရဲအဲ့ဒါလေးတို့ကျွန်တော်လက်တစ်ခွဲကန်းပို့ပြီးတော့တေချာဆက်လိုက်တဲ့အခါမှာ down syndrome ရှိလားတခြားမျိုးဗီဇာဆိုင်ရာယောဂါတွေတခြားဟာတွေရောဘာတွေရှိလဲဆိုတော့ကျွန်တော်တို့ဆက်လို့ရတယ်ဟိုငွေလဲငွေကြေးကုန်ကြမှုကတော့နည်းနည်းရှိမယ်ဒါပေမဲ့အရင်ကြီးမဟုတ်ဘူ
း down syndrome ရင်းနှီးငယ်လေးတွေမွေးဖွားလာဖို့ရာခိုင်နှုန်းနဲ့အောင်ဘလိုချက်တွေကိုသတိပြုသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဆော့ဟိန်နုကအခုလိုရှင်းပြပါရတယ
်ကျွန်တော်တို့ဒီ down syndrome ဆိုတာအခုခေတ်မှာအရင်လိုမဟုတ်တော့ဘဲနဲ့ကြိုသိနိုင်တဲ့ကျွန်တော် investigation ပေါ့เนาะစမ်းသပ်စစ်ဆေးမှုတွေပြုလုပ်လို့ရပြီဖြစ်တဲ့အတွက်ဒါကိုဟိုတစ်ချက်ကောင်းနဲ့ထည့်ထားမယ်ပေါ့เนาะနောက်တစ်ချက်ကတော့ဟိုအိမ်တောင်ပြုတာတွေဒီလိုမျိုးခလေးယူတာတွေကိုဘာပဲပြောပြောကျွန်တော်တို့ family planning လို့ခေါ်တယ်မိသားစုကို plan တခုเนี่ยပေါ့เนาะအစီအစဉ်တခုတည်ချာလုပ်ထားတာတော့အကောင်းဆုံးပဲဒါတော့အကြံပေးချင်တာပေါ့เนาะဘသူတော့ဘယ်အချိန်မှာအိမ်တောင်ပြုပါဘယ်အချိန်မှာတော့အိမ်တောင်မပြုတင်တော့မပြောလို့ပေါ့เนาะလူတယောက်ချင်းစီတိုင်းမှာသူတို့ရွေးချယ်မှုတွေတော့ရှိနေတယ်ဒါပေမဲ့လည်းဆရာဝန်တွေဘက်ကတော့အကြံပေးချင်တာတော့ခလေးကိုသားသမီးယူဖို့အစီအစဉ်ရှိတယ်ဆိုလို့ရှိရင်တော့စောစောယူထားနိုင်တော့အကောင်းဆုံးပဲဒါဆိုတော့ကျွန်တော်တို့ down syndrome ကိုလေ့လာကြည့်တဲ့အခါမှာသက်35နှစ်ကျော်ပြီဆိုရင်ခလေးလေးဒီ down syndrome ယောဂရနိုင်မှုအတွက်အလားအလာအရန်ကိုတစ်ဖြည်းဖြည်းနဲ့များလာပြီဖြစ်တဲ့အတွက်တစ်ဖြည်းဖြည်းနဲ့ end ရရှိလာတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတော့ဟိုအိမ်တောင်ပြုမယ်သားသမီးယူမယ်ဆိုရင်တော့အသက်ဒီ35နှစ်အောက်အတွင်းမှာယူနိုင်ရင်တော့အကောင်းဆုံးပဲပေါ့နော်ဒါကတော့အကြံပြုချက်တစ်ခုပ
ါ down syndrome ရင်းနှီးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းနဲ့အောင်သတိပြုသင့်တဲ့အချက်တွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သွား
down syndrome ကခလေးမျိုးဗီဇချွေးမှုကိုဒေါက်တာတန်းစောလူသူနဲ့ကျန်းမာရေးခန္ဓာမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားခန္ဓာပါစပိန်လာလီဂါမှာနာမည်ကြီးဘာစီလိုနာအသင်းကိုတရားရုံးအာဏာပိုင်တွေကတရားစွဲလိုက်ပါပြီပြင်သစ်ကနာမည်ကြီး PSG အသင်းကတော့ပြင်သစ်ရဲ့အကြီးဆုံးဘောလုံးကင်းကိုဝယ်ဖို့ကြိုးပမ်းနေပါတယ်ကမ္ဘာ heavyweight လက်ဝဲချန်ပီယံနှစ်ယောက် ဒီချိန်မှာထို့ဖို့ဘလို့သဘောတူလိုက်ကြပါလဲအခုလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စစ်စစ်တင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုဟာ FIFA ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ပြီးတော့အရွေးခံဖို့ရှိနေပါတယ်ရောနာနိုင်ငံမှာမနေ့ကကျင်းပမဲ့ FIFA ရဲ့83နှစ်မြောက်ညီလာခံမှာသူ့ကိုနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်တင်မြောက်သွားဖို့ရှိနေပါတယ်။ FIFA ဥက္ကဋ္ဌရာထူးနေရာအတွက်ဝင်ရွေးခံတဲ့သူကဒီတစ်ကြိမ်မှာသူတူဦးတည်းရှိတာကြောင့် Mr. Infantino ဟာ FIFA ဥက္ကဋ္ဌဖြစ်တဲ့နောက်ထပ်၄နှစ်ဆက်ရှိသွားမှာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့တတိယကြိမ်မြောက်အရွေးခံရတာလည်းဖြစ်မှာပါ။ Mr. Infantino ဟာ2016မှာ FIFA ဥက္ကဋ္ဌဖြစ်လာခဲ့ပြီးတော့အဲ့တုန်းကတော့သူကဘာရိန်နိုင်ငံကအာရှဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sheikh Salman bin Al Khalifa ကိုအနိုင်ရခဲ့တာပါ။အဲ့နောက်မှာတော့2019မှာတခါကန့်ကွက်သူမရှိရွေးခံရပြီးတော့အခုတစ်ကြိမ်နဲ့ဆိုရင်တတိယကြိမ်မြောက်ရွေးခံရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံဘက်မှာတော့ဘာစလိုနာအသင်းကိုစပိန်ပြားရေးအာဏာပိုင်တွေကတရားစွဲလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းနေရဲ့မျက်နှာသာပေးမှုကိုရဖို့အတွက်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်းကော်မတီဒူဥက္ကဋ္ဌဂိုဇေးမာရီယာအန်ရီကက်စ်နဂရရာရဲ့ကော်မတီကိုပတ်စံနေပေးခဲ့တယ်လို့ဆိုပြီးစပိန်ပြားရေးအာဏာပိုင်တွေဘက်ကတရားစွဲလိုက်တာပါ။ဘာစလိုနာအသင်းဟာ2000ခုနှစ်ကနေ2018အတွင်းမှာနဂရရာရဲ့ကုမ္ပဏီကိုယူရို 9.3 သန်းပေးခဲ့တယ်လို့စပိန်အာဏာပိုင်တွေကတောက်ချာနေမှာပြောပါတယ်။ချိုးဝက်သဘောတူညီမှုအရဘာစလိုနာအသင်းကစားတဲ့ပွဲတွေမှာဒိုင်းနေအနေနဲ့ဘာစလိုနာဘက်ကိုမျက်နှာသာပေးတဲ့ဆုံးဖြတ်ချက်တွေနဲ့ပွဲရလဒ်တွေဖြစ်လာအောင်လုပ်ဖို့သဘောတူခဲ့တယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်။ဘာစလိုနာဘက်ကတော့သူတို့အနေနဲ့တုံ့ပြန်အမှားလုပ်ထားတာမရှိပဲအခုလိုပေးတာကလည်းတခြားဘောလုံးအသင်းတွေလုပ်တယ်လို့ပဲဒိုင်းနေရဲ့နီးစနစ်ပိုင်းဆိုင်ရာအစီအခံစာတွေရဖို့အတွက်ပေးတာဖြစ်တယ်လို့ပြီးခဲ့လကပြောပါတယ်။နဂရရာကလည်းဘာစလိုနာဘက်ကအခုလိုပေးတာဟာပွဲတွေမှာဗမ်းလိုက်တဲ့ဒိုင်းနေရဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့လည်းဘာစလိုနာရဲ့ပြိုင်ဘက်ရီယယ်မက်ဒရစ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်မိတယ်လို့ပြောလိုက်ပြီးစပိန်တရားရေးစနစ်အပေါ်မှာယုံကြည်ကြောင်းဒါနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဖို့လိုအပ်ရင်လည်းထွက်ဆိုသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်လာလီကာပါဝင်တခြားအသင်းတွေနဲ့စပိန်ဘောလုံးဖွဲ့ချုပ်ကလည်းဒီကိစ္စပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလီဂ်ဘောလုံးပွဲတွေဘက်မှာတော့အာစနယ်၊ချဲလ်ဆီ၊မန်စီးတီးစပေါ့စ်နဲ့နျူကာဆယ်တို့အနိုင်ရပြီးတော့လီဗာပူးအသင်းရှုံးသွားခဲ့ပါတယ်။ဒီနေ့ကပွဲတွေမှာချဲလ်ဆီကလက်ဆယ်ကို3-2မန်စီးတီးကခရစ္စတယ်ပဲလက်ကို2-2မရှိစပေါ့စ်ကနော်တင်ဂမ်ဖောရက်စ်ကို3-2နဲ့နိုင်ပြီးတော့လေဝူကတော့ဘုံမောက်ကိုတကူကိုမရှိနဲ့ရှုံးပါတယ်။အနည်းငွေနေနေကတော့အာစနယ်ကဖိုလ်ဟမ်ကို3-2မရှိ၊ညူကာဆယ်ကဝုတ်ကို2-2နဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်ကိုအင်္ဂွင်မှာဂိုးမရှိသေးကြသွားပါတယ်။ဒီဘက်မှာတော့မန်ယူကွင်းလယ်ကကာဆမီရိုဒိုက်ရိုက်အနီကပ်နဲ့ထုတ်ခံရလို့၄ဘွဲပယ်ခံရမှာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်နီးပြအဲရစ်ဒန်ဟော့ကတော့ဒီအနီကပ်နဲ့ပတ်သက်ပြီးတော့ဒိုင်လူကြီးတွေကိုဝေဖန်လိုက်ပါတယ
်။ What I think is the inconsistencyand the players don't know anymore
ကျွန်တော်ကတော့တသမတ်တည်းပဲဖြစ်ဘူးလို့ထင်ပါတယ်။ဘူကဘယ်လိုလဲဆိုတော့ဘောလုံးသမားတွေလည်းမသိတော့ပါဘူး။ League တစ်ခုလုံးမှာဖြစ်နေတာပေါ့။ Leicester နဲ့ Chelsea ပွဲမှာဆိုရင် VAR ကိုပြန်မကြည့်ပါဘူး။ဒီနေ့ကျတော့ VAR ကိုပြန်ကြည့်တယ်။ပြီးတဲ့အခါကျတော့ penalty ကိစ္စကျတော့လည်းပြန်မကြည့်ပြန်ဘူး။အထူးသဖြင့်ပထမဟာမှာကဒါကလက်ထီတာရှင်းရှင်းကြီးပါ။ဒီတော့ VAR နဲ့ပတ်သက်တဲ့ဘူ policy ကပါလေ
။အာစနယ်အသင်းကတော့ဖူလမ်ကိုနိုင်တာကြောင့်ဒါဟာနီးပြအတက်တက်လက်ထက်မှာပွဲပေါင်း100မြောက်နိုင်တဲ့ပွဲလေဖြစ်ပါတယ
် I don't know but I'm really happy that we won today if it's the 100 hopefully there will be many more it's is there
ပွဲ100မြောက်နိုင်လားဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဒီနေ့နိုင်တဲ့အတွက်ကျွန်တော်ပြောပါရစ်တကယ်လို့ဒါဟာပွဲပေါင်း100မြောက်နိုင်ပွဲဆိုရင်လည်းနောက်ထပ်အများကြီးနိုင်မှုမျှော်လင့်ပါတယ်
အစနာဒီပွဲနိုင်လိုက်တာကြောင့်28ပွဲပြီးတဲ့အချိန်မှာ66မှတ်ရပြီးတော့ဒုတိယနေရာကမန်စီးတီးထက်5မှတ်အသာနဲ့အမပွေးစရာကိုဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာ။ကျင်းနိုင်ငံဘက်မှာတော့နာမည်ကြီး PSG အသင်းဟာကျင်းနိုင်ငံရဲ့အကြီးဆုံးဘောလုံးကွင်းဖြစ်တဲ့ Stade de France ဘောလုံးကွင်းကြီးကိုဝယ်ဖို့လှုပ်သွားမယ်လို့တောက်ချာနေကပြောလိုက်ပါတယ်။ PSG အသင်းဟာအခုလက်ရှိသူတို့ကစားနေတဲ့ Parc des Princes ကွင်းကနေဖယ်ပေးရဖို့ရှိတာကြောင့်Stade de France ကွင်းကိုဝယ်ဖို့လှုပ်လိုက်တာပါလက်ရှိ PSG ရဲ့ကွင်းကို Paris မြို့ကောင်စီကပိုင်တာဖြစ်ပြီးတော့ PSG အသင်းက1984ခုနှစ်ခေတ်ကအသုံးပြုခဲ့တာပါဒါပေမဲ့လည်း Paris မြို့တော်ဝန် Anne Hidalgo ကတော့ Parc des Princes ကွင်းဟာရောင်းဖို့မဟုတ်ဘူးလို့ပြောလိုက်တာကြောင့်ကွင်းကိုလိုက်ရှာနေတာပါ PSG ဘက်ကတော့ Stade de France ကွင်းကိုဝယ်ဖို့ကြိုးပမ်းနေပေမဲ့လည်းဖြစ်နိုင်တော့လက်ရှိကစားနေတဲ့ကွင်းကိုအသစ်ပြန်လည်ပြုပြင်မှုမှန်တိစောက်ပြီးတော့ဆက်အသုံးပြုသွားခြင်းလုံးပဲလို့ပြောပါတယ် Stade France ကွင်းကတော့ပြိသက်၈တောင်းဆန့်ပြီးတော့ဥရောပကအကြီးဆုံးဘောလုံးကွင်းတွေကတခုဖြစ်ပြီးဟန်ကော98ကမ္ဘာဖလားဖိုင်နယ်ပါဝင်ဥရောပချန်ပီယံစ်ဖိုင်နယ်ပွဲတွေအတော်များများကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။အော်ဒီပြိုင်ပွဲတွေဖတ်မှာတော့အမေရိကန်မှာကျင်းပတဲ့ Players Championship ကောက်ကြီးပြိုင်ပွဲမှာအမေရိကန်က Scottie Scheffler ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်Players Championship ပြိုင်ပွဲကို Florida ပြည်နယ်က Palm Vero Beach မှာပြီးခဲ့တဲ့ Match က6ရက်နေ့ကနေ7ရက်နေ့အထိကစားခဲ့ကြတာမှာ Scheffler က Britain က Tyrell Hatton ကို5ချက်အသားနဲ့နိုင်ရပြီးတော့ Champion ဖြစ်သွားတာပါ Scheffler ဟာတနင်္ဂနွေနေ့ကနောက်ဆုံးနေ့မှာ3ချက် Shot ရိုက်ပြီးတော့စုစုပေါင်း18ချက် Shot ရိုက်ပြီးအနိုင်ရသွားတာဖြစ်ပါတယ်ဒါအတူတူတော့ PGA ပြိုင်ပွဲတွေမှာလည်း6ချိန်မြောက်ဘိုးဆွဲတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာကြောင့်သူဟာကမ္ဘာအဆင့်တစ်နေရာကိုလည်းပြန်ရောက်သွားပါတယ်Scheffler ဟာမနစ်ကသမားစစ်ပြိုင်ပွဲကိုနိုင်ထားတာကြောင့်မာစစ်ပြိုင်ပွဲနဲ့ Players Championship ပြိုင်ပွဲနှစ်ခုလုံးကိုတပြိုင်တည်းအတူတူရဘူးတဲ့တတိယမြောက်ကစားသမားလည်းဖြစ်ပါတယ်။အဲ့ဒီစုနှစ်ခုလုံးကိုတော့အရင်က Jack Nicklaus နဲ့ Tiger Woods တို့နှစ်ယောက်ပဲအတူရဘူးထားတာပါ။ဒီပွဲအနိုင်ရလိုက်တဲ့အတွက်သူဟာစုကြေးငွေအဖြစ်နဲ့ American Dollar 4.5 သန်းနဲ့ရရှိသွားခဲ့ပါတယ်ခင်ဗျာ။လောကပြိုင်ပွဲတွေဘက်မှာတော့ကမ္ဘာ heavyweight လောကမှာ champion တရဖူတွေအားလုံးကိုတစုတစည်းတည်းဖြစ်စေမဲ့လောကပွဲကိုထိုးဖို့သဘောတူညီမှုရပြီလို့ကမ္ဘာလောကဖွဲ့ချုပ် WBA ကတောက်ကြနေမှာရှင်းကြပါတယ်။ heavyweight champion တွေဖြစ်ကြတဲ့ Britain က Tyson Fury နဲ့ Ukraine က Alexander Usyk တို့ထိုးသက်ဖို့ဘူအားဖြင့်သဘောတူလိုက်တာဖြစ်တယ်လို့ WBA ဥက္ကဋ္ဌ Gilberto Mendoza က Twitter ကနေရေးပါတယ်။ဒါမဲ့လည်းစာချုပ်စာရင်းအသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပါတယ်။ဒီပွဲကတော့လာမယ့် April 29ရက်နေ့ကျရင်လန်ဒန်ကဝမ်ဘလေးကွင်းကြီးမှာထိုးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံ Jeddah မှာထိုးဖို့လုပ်ခဲ့ပြီးမဲ့ Tyson Fury ဘက်ကထိုးမဲ့ရက်ကိုလက်မခံတာကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။ဒါပေမဲ့အခုတခါမှာတော့ Tyson Fury ဘက်ကဒီပွဲကရမယ့်စုချင်းငွေကို50ရာခိုင်နှုန်းစီမဟုတ်ပဲ80ရာခိုင်နှုန်းကိုသူယူပြီးတော့ဝမ်ဘလေးမှာထိုးဖို့တောင်းဆိုတာကို Usyk ဘက်ကသဘောတူခဲ့ပြီးတော့အပြန်အလှန်အားဖြင့်ဒီပွဲပြီးပြီးချင်းမှာ Tyson Fury ဘက်ကလည်း Ukraine ကိုဒေါ်လာ100,000လူရမယ်လို့ Usyk ကတောင်းဆိုခဲ့ပါတယ်။ဒါပြင်ပွဲရက်ကိုထပ်ရွှေ့ရင်တရက်ရွှေ့တိုင်း Tyson Fury ရမယ်ပတ်စံတဲကနေတိကျခိုင်းတော့ပေးရမယ်လို့ Usyk ကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရနေအားကစားခန္ဓာကိုနှဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဗိုလ်ရုညဗီဒီယိုရဲ့အစီအစဉ်လေးအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုခမောင်းဆုံးမတက်လည်းပြောပြပေးပါအောင်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေနေရပြည်အစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။တက်နတ်မြို့ကိုအဖွဲ့ဝင်18ဦးလိုက်ပါတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတာလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာယုံတာဝန်ရှိသူတွေကသတင်းဌာနတွေကိုဒီကနေ့ပဲပြောလိုက်တာပါ။ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်ဝေဟင်ပိုင်နဲ့မှာရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ထောက်လှမ်းရေးဒရုန်းလေယာဉ်အင်ကာနိတ်ကပြတ်ကျတဲ့အပေါ်မှာအမေရိကန်ဘက်ကပြင်းပြင်းထန်ထန်ရှုံချလိုက်တယ်လို့ရုရှားဘက်ကလည်းဒါဟာအမေရိကန်ဘက်ကရန်စတဲ့လုပ်ရလို့တုံ့ပြန်ဆွဆွဲလိုက်ပါတယ်။အင်ကာနိတ်ကရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး MQ-9 ဒရုန်းလေယာဉ်ပင်လယ်နဲ့ထက်ပြတ်ကျသွားပြီးအခုချိန်ထိပြန်ဆယ်လို့မရရှိသေးတဲ့အကြောင်းဗိုလ်မှူးချုပ်ဘက်ရိုင်ဒါကပြောဆိုပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားတံတမကိုချက်ချင်းစင့်ခေါ်ကန့်ကွက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနက်ပရိုက်ကလည်းပြောပါတယ်။အိမ်ပြူတော်ပြောခွင့်ရဂျွန်ကာဘီကတော့ရုရှားဘက်ကလုပ်ရဟာအမေရိကန်ဒရုန်းလေယာဉ်တွေနိုင်ငံတကာဝေပြင်ပိုင်နက်ထဲမပြန်တမ်းအောင်ရည်ဝဲတာဆိုရင်တော့အောင်မြင်မှာမဟုတ်တဲ့အကြောင်းလက်ခံမှာမဟုတ်တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ခင်ဗျာ
။ကျေးဇူးပါကိုကမောင်စုံမေးVOA ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညရဲ့ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joe Gay တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VOA ကိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.